Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလနေ့ရက်ပို့ထူနေ့ညဖက်9:00နာရီ20:00စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရဲ့ရှင်။ဒီမှာအနံလာဝါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြညာပါပါ။သမရာဦးသိန်းစိန်ဝေကျော်မှုကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့ဒီကနေ့တီးကြစီတွေ့ဆုံပါတယ်။တူရကီနယ်စပ်တစ်လျှောက်လူမျိုးရေးတူမြင်ဖို့နေတိုးအဖွဲ့ဝင်ကြီးတွေဆွေးနွေးကြပါတယ်။ Facebook ထူထောင်သူ Mark Zuckerberg ကတမိလေးမှုတဲ့အထိမ်းအမှတ်ဒေါ်လာ45ဘီလီယံလှူဒါန်းမယ်လို့ကတိပြုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရာဦးသိန်းစိန်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြစီတွေ့ဆုံခဲ့တဲ့သတင်းမှကြားရဖို့ရှိတာကတော့
ကျွန်တော်တို့နိုင်ငံဒီမိုကရေစီအတွက်ကူးပြောင်းတဲ့အခါမှာအရင်တုန်းကအစင်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျတွဲပြောင်းပေးတဲ့အစင်လာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့
မှကြံကြားရေးဝန်ကြီးဦးရဲ့ထွက်ပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒီနောက်မှာတော့နိုင်ငံထိပ်ပိုင်ကောင်းဆောင်တွေနဲ့တောင်ဆန်းစုကြည်တို့တွေ့ဆုံတဲ့အပေါ် 88 မျိုးဆက်နဲ့အရက်ဖွဲ့အဖွဲ့တွေကကြိုဆိုလိုက်တဲ့တဲ့ရင်ကကွယ်ရေးဦးစီးချုပ်ကိုတရော်လောင်ပြောင်းတဲ့တပ်ပုံကို Facebook စာမျက်နှာမှာဖြန့်ဝေခဲ့ရဲဆိုရဲဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့ Patrick Gonzalez ကိုဒီကနေ့ line မြို့နယ်တရားရုံးမှာ6ချိန်မြင့်အောက်ဖြစ်ရုံးထုတ်စစ်ဆေးတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့ဦးချော်စန္ဒရဲ့မြမအရေးတုံသက်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါခုရင်ဆုံးတော့ဗုဒ္ဓဘုရားညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကုကြကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
IS အကြံဖက်အဖွဲ့ကိုအရှိန်မြှင့်ပြီးခြေမုံ့ဖို့ကြိုးပမ်းနေပြီးဒီဖွဲ့ရဲ့အဓိကအရေးပါတဲ့စနစ်တွေကိုဖျက်ဆီးပြဖို့ရည်ရွယ်ချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်။တပ်ဖွဲ့သစ်ဆေလုမဲ့ကိစ္စကိုလက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လူတော်ကော်မတီမှအင်္ဂါနေ့ကလုပ်တဲ့ကြေညာပွဲတွင်ကာဝေးဝန်ကြီး H. Carter ကကြေညာသွားတာပါ။ IS အဖွဲ့ရဲ့အဆင့်တိုင်းကိုအပြင်းထန်တိုက်ခိုက်သွားမယ်လို့ကာဝေးဝန်ကြီးကအခိုင်အမာပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မယ့်အထူးတပ်ဖွဲ့မှတပ်ဖွဲ့ဝင်200လောက်ပါဝင်ပြီးလာမယ့်သတင်းပတ်တွေအတွင်းယူရက်မှချထားမယ်လို့အစီအစဉ်နဲ့နှီးစပ်တဲ့တာဝန်ရှိသူတွေကပြောပါတယ်။IS အဖွဲ့ကိုတက်ခတ်နေတဲ့အတိုက်ခံအုပ်စုတွေကိုကူညီပံ့ပိုးရေးအထူးစစ်ဆင်ရေးတပ်ဖွဲ့ဝင်90လောက်ကိုလွှတ်ဖို့အော်တိုဘာလာကကြေညာထားတဲ့အစီအစဉ်ပေါ်မှာမူတည်ပြီးအခုအထူးတပ်ဖွဲ့တွေလွှတ်ဖို့ကိစ္စကိုလုပ်တာပါ။အဲဒီတပ်ဖွဲ့တွေစစ်ဆင်ရေးစတင်မှုပြင်ဆင်နေလို့မရှိပေမဲ့နောက်တစ်ဆင့်လွှတ်ဖို့အချိန်ကြာပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အထူးတပ်ဖွဲ့ရဲ့ရည်မှန်းချက်ကတော့အချိန်တိုအတွင်းကြာလာတဲ့ထောက်လှမ်းရေးအချက်လက်ပေါ်အခြေခံပြီးအီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းအမိန်ပေးထိန်းချုပ်တဲ့အပိုင်းတွေကိုချေမှုန်းမှုဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်။
တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စီးကိုတူရကီဘက်ကပစ်ချခဲ့ပြီးသတင်းတစ်ပတ်အကြာမှာတော့တူရကီနယ်စပ်တစ်လျှောက်လုံခြုံရေးတိုးမြင့်ချထားနိုင်မယ့်နည်းလမ်းတွေကိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။တူရကီအစ်ဆလစ်လေးရက်စခန်းမှာမဟာမိတ်တွေရဲ့လေယာဉ်တွေပုံမထားရှိဖို့ဒုံးကျည်စနစ်တိုးမြင့်ဖို့နဲ့မြေထဲပင်လယ်ထဲမှာသင်္ဘောတွေထပ်တိုးထားရှိဖို့အပါအဝင်လုံခြုံရေးအတွက်တိုးမြင့်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်တာဝန်ရှိသူတွေကမနေ့ကပြောဆိုခဲ့ပါတယ်။နေရိုးဖွဲ့ဝင်တဲ့အနေနဲ့တူရကီလုံခြုံရေးအတွက်ဘလို့အသေးစိတ်ဆောင်ရွက်မှုတွေလုပ်ပေးသွားမယ်ဆိုတာကိုလာမယ့်သတင်းပတ်အနည်းငယ်တွင်ဆုံးဖြတ်တင်တယ်လို့နေတိုးအဖွဲ့အတွင်းမှုချုပ်ယွန်းစတော့တန်ဘတ်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကရုရှားလေယာဉ်ပစ်ချခံရတဲ့ဖြစ်ရပ်မှာရုရှားဘက်ကတူရကီလေပိုင်နက်ကိုချိုးဖောက်ဝင်ရောက်ခဲ့တာလို့တူရကီအစိုးရရရှိတွေကပြောဆိုထားပြီးအမေရိကန်ပြည်ထောင်စုကလည်းဒီအချက်မှန်ကန်တယ်ဆိုတော့တပ်တွေအထောက်အထားတွေရှိတယ်လို့ပြောပါတယ်။ရုရှားကတော့သူ့လေယာဉ်ဟာတူရကီလေပိုင်နက်ထက်မဝင်ရောက်ခဲ့ဘူးလို့အခိုင်အမာပြောထားတာပါ။တူရကီဘက်ကပစ်ချမှုကြောင့်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းမှာပြတ်ကျခဲ့ရတာဖြစ်ပါတယ်။
စီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်တာမှာပြည်ထောင်နိုင်ငံပါဝင်ရေးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပန်ကြားထားတာကိုဒီကနေ့ပြည်ထောင်စုတော်အမတ်တွေဆွေးနွေးကြပါတယ်။စစ်သွေးကြွတွေလှူရှားသွားလာတာကိုဟန်တားနိုင်ဖို့လေကြောင်းတိုက်ခိုက်တာဟာကျယ်ပြန့်တဲ့မဟာဗျူဟာတစ်ခုရဲ့ဒစိတပိုင်းဖြစ်တယ်လို့မစ္စတာကင်မရွန်ကလွှတ်တော်မှာဒီကနေ့ပြောပါတယ်။ဒါပေမဲ့အတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကဒီကိစ္စကိုကန့်ကွက်ပါတယ်။ကော်ဘင်းနဲ့သူ့ကိုထောက်ခံသူတွေဟာအကြမ်းဖက်သမားတွေကိုဂရုဏာတက်တဲ့လူအုပ်စုတစ်ခုဖြစ်တယ်ဆိုပြီးတော့မစ္စတာကင်မရွန်ကအင်္ဂါနေ့ညမှာပြောပါတယ်။စီးရီးယားကိုလေကြောင်းကနေတိုက်ခိုက်တာဘာကြောင့်တိုးချက်မှလဲဆိုတော့ကိုဝန်ကြီးချုပ်ကရှင်းမပြနိုင်ဘူးလို့ဒီကနေ့ထုတ်ဝေတဲ့ The Guardian သတင်းစာမှာမစ္စတာကော်ဘင်းကထင်မြင်ချက်ဆောင်မတဲ့ဘုတ်ရေးပြီးတုံ့ပြန်ပါတယ်။အမေရိကန်ပြင်သစ်ရုရှားနဲ့တခြားအင်အားကြီးနိုင်ငံတွေကဘုံကျဲတိုက်ခိုက်နေကြပြီဖြစ်တာကြောင့်တိုးပြီးတော့တိုက်ခိုက်တာက CIA ကတည်တာထင်ရှားတဲ့တက်ရောက်မှုရှိမှလားဆိုတာရှင်းမပြနိုင်ဘူးလို့မစ္စတာကော်ဘင်းကဆိုပါတယ်။ YouGov Online သုတေသနကုမ္ပဏီကကောက်ခံတဲ့စစ်တမ်းအရစီးရီးယားမှာ CIA လှုပ်ဆောင်မှုအပေါ်ပြည်ထောင်စုနိုင်ငံသားတွေရဲ့ထောက်ခံမှုဟာ 2014ခုနှစ်စက်တင်ဘာလကတည်းကဆိုရင်အနိုင်ဆုံးအဆင့်ထိရောက်နေပါတယ်
။နိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်စစ်သွေးကြောင့်အယောက်တရာကိုတုတ်တင်လိုက်ပြီးသူတို့ဖမ်းထားတဲ့လူ900ကိုကယ်တင်လိုက်တယ်လို့ကင်မရွန်နိုင်ငံကပြောပါတယ်။ကင်မရွန်နိုင်ဂျီးရီးယားနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့သတင်းပတ်ကလုတ်တဲ့စစ်စင်ရေးတစ်ခုအတွင်းစစ်သွေးကြောတွေကိုတုတ်တင်ပြီးတရားခံတွေကိုကယ်တင်ခဲ့တာလို့ကင်မရွန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရှိသေးပါဘူး။ဒေတော်အတွင်းမှာပဲကင်မရွန်မြောက်ဖက်စွန်းမှာအင်ကာနိခအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ၄ယောက်ထဏ်မင်းနဲ့တေဆုံးခဲ့ရတာဟာဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့တာဝန်ရှိသူတွေကတန်တရားရှိထားပါတယ်။နိုင်ဂျီးရီးယားနယ်စပ်ကဝါဇာမြို့မှာအသေးခံဘုံခွဲသူတွေကဖောက်ခွဲခဲ့ရပါ2013ခုနှစ်မှာစစ်သွေးကြောအဖွဲ့ကနေဆက်ဖြတ်ကျော်တိုက်ခိုက်တာတွေလှုပ်ချင်ကတဲ့ကအစားပြီးကင်မရွန်နိုင်ငံဟာဘိုကိုဟာရမ်အဖွဲ့ကိုကင်မရွန်နိုင်ငံကတိုက်ခိုက်နေတာဖြစ်ပါတယ်ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်ဖို့စူးစီးထားတဲ့၅နိုင်ငံပါတိုက်ခိုက်ရေးအဖွဲ့ထဲမှာကင်မရွန်လည်းပါပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာတင်းကျပ်တဲ့မွတ်စလင်နိုင်ငံတစ်ခုထူထောင်ဖို့ရွေးချက်နဲ့လွန်ခဲ့တဲ့6နှစ်မှာဘိုကိုဟာရမ်အဖွဲ့လက်နက်ကင်တိုက်ခိုက်ခြင်းကတဲ့ကဆိုရင်လူပေါင်း1000ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဓုညဘက်တရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တမရအုပ်သိဆိုင်တဲ့လူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌအဒေါင်ဆန်းစုကြည်တို့ဒီနေ့တွေ့ဆုံပြီးနိုင်ငံတော်ကြီးကတောင်းဝန်စနစ်တကျလွှဲပြောင်းပေးရေးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းထုတ်တွေကိုပြောပါတယ်။2012ခုနှစ်မှာလူသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လွှတ်တော်နိုင်ငံရေးပြန်လုပ်နိုင်အောင်တမရကလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးတော့2012ကနေ2015အထိပူးပေါင်းဆောင်ရွက်ခဲ့တဲ့အပေါ်မှာရောကတိပေးထားတဲ့အတိုင်း2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာကျင်းပပြီးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တဲ့ကြောင်းဒေါ်ဆန်းစုကြည်ကပြောတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းထုတ်တွေကိုပြောပါတယ်ပထမဆုံးအဓိကထားပြီးဆွေးနွေးတာကနောင်ပေါ်ပေါက်လာမဲ့အစိုးရကိုအေဂျင့်ညင်သာချောမှုစွာတောင်းလွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုပုံပွင့်လေးလေးနဲ့ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်ဒုတိယပိုင်းမှာဒီမိုကရေစီအသင်ကူးပြောင်းရေးကာလမှာအရင်တုန်းကအစဉ်အလာမရှိခဲ့သေးတဲ့နိုင်ငံတော်ကြီးကတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆွေးနွေးကြပါတယ်ခေါင်းဆောင်နှစ်ယောက်သဘောထားဖလှယ်တဲ့အခါမှာလေနှစ်ယောက်လုံးကဒီချက်ကိုသဘောတူကြတဲ့ကြောင်းတမရကကတိပြုသူတို့ဒေါန်ဆန်းစုကြည်ကလည်းဒီလိုအစဉ်အလာကောင်းမျိုးဟာနိုင်ငံအတွက်လိုအပ်ပြီးဒီမိုကရေစီနုနယ်တဲ့နိုင်ငံတစ်ခုမှဒီလိုအစဉ်အလာကောင်းကိုဝိုင်းပြီးတော့တည်ဆောက်ဖို့လိုတယ်ဆိုတာဆွေးနွေးကြတယ်လို့ဦးရထွတ်ကပြောပါတယ်နေ့လယ်ပိုင်းမှာတော့တမရကကွေးဦးစီချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့နှစ်နာရီကနေ၃နာရီထိနေပြီးတော့ဘရင်တော်ရိတ်တာအဲခမ်းမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညွညွရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြတယ်လို့ဆွေးနွေးပွဲပြီးမှာကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းထုတ်တွေကိုပြောပါတယ်။အခုတွဲဆုံမွဲဟာရွေးကောက်ပွဲအပြီးနိုဝင်ဘာလ10ရက်နေ့မှာဒေါန်ဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြေရေးအခြေခံနဲ့တွဲဆုံမှုစာရေးပန်ကြားခဲ့ပြီးတဲ့နောက်ပိုင်းသမရဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့ပထမဆုံးအကြိမ်တွဲဆုံဆွေးနွေးတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကခရီးရန်ဖုံးတော်ချီတွေနဲ့အကူအညီပေးရေးလှုပ်သားနှစ်ဒါဇင်ကျော်တို့ကဒီသတင်းပတ်တွေအတွင်းမှာပဲအသက်အန္တရာယ်ကိုချင်းချောက်တာရီလက်ခံရရှိထားတယ်လို့ပြောဆိုပါရတယ်။အော်တိုဘာလာဇန်ပိုင်းကဆလို့ခရီးရန်တရားဟောဆရာ၃ဦးတို့ချောင်းမြောင်းတပ်ဖြတ်ခံရမှုကနေတီးတီးကလေးလွတ်မြောက်ခဲ့တယ်လို့လည်းပြောဆိုနေကြတာပါ။စစ်သွေးကြအဖွဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် GME နဲ့အစ္စလာမ်အစွန်းရောက် ISIS တို့ကိုပိတ်ပင်တားမြစ်ခံရအောင်ဒီလူတွေပါဝင်ပတ်သက်ခဲ့ကြတယ်ဆိုပြီးတော့ချင်းချောက်သူတို့ကဆွဲထားတာဖြစ်ပါတယ်။တပ်ဖြတ်ဖို့ချင်းချောက်စာရီကိုတော့မိုဘိုင်းဖုန်းကနေတဆင့် text message တွေပေးပို့ကြတာဖြစ်ပါတယ်။ခရီးရန်ဖုန်းတော်ကြီးအပါ20နောက်တီလာရှင်တဦးနဲ့ခရီးရန်အကူအညီပေးရေးလှူတာအနေငယ်တို့တယ်လီဖုန်းစာရိုက်တို့ကနေတဆင့်ချင်းချောက်စာရီလက်ခံရရှိခဲ့ကြတာဖြစ်ပါတယ်ရှင်
။ Adriatic ပင်လယ်တွေကမွန်တီနီဂရိုနိုင်ငံငယ်လေးကိုမြောက် Atlantic စာချုပ်နေတိုးဖွဲ့ရဲဝင်ဖို့တရားဝင်ဖိတ်ခေါ်လိုက်ပါပြီ။ဒါဟာ2009ခုနှစ်ကတည်းကဆိုရင်အဖွဲ့ကိုပထမဆုံးအကြိမ်ချက်ထွင်တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့အစည်းအဝေးတစ်ခုအတွင်းနေတိုးအဖွဲ့တွင်မှုချုပ် Jens Stoltenberg ကဒီလိုဖိတ်ခေါ်တာကိုကြေညာပါတယ်။တချိန်ကယူဂိုစလာဗီးယားနိုင်ငံရဲ့တစ်စီတစ်ပိုင်းဖြစ်ခဲ့တဲ့ဒီနိုင်ငံအတွက်တမိုင်းဝင်အောင်မြင်မှုဖြစ်တယ်လို့နေတိုးအတွင်းမှုချုပ်ကပြောပါတယ်။ Brussels မြို့ကအစည်းအဝေးပြီးတဲ့နောက်သတင်းတော်တွေကိုစကားပြောချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကိစ္စကိုကြိုးဆိုပါတယ်။ နေတိုးအဖွဲ့ရဲ့လိုအပ်ချက်တွေနဲ့ကန့်ညီစေဖို့အတွက်အပြောင်းအလဲအတော်များများကိုလုပ်ခဲ့ပြီးဖြစ်ပေမဲ့လည်းမွန်တီနီဂရိုနိုင်ငံအနေနဲ့လုပ်ရမှာကြံနေပါသေးတယ်။အဲ့ဒီအထက်မှာအဓိကကြဆုံးကတော့အဖွဲ့ဝင်ဖြစ်တရားဝင်မဖြစ်ခင်မှာအဖွဲ့ဝင်ဖြစ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုနေတိုးတာဝန်ရှိသူတွေနဲ့လုပ်ဖို့ဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့ဖိတ်ခေါ်ချက်ဟာလွန်ခဲ့တဲ့6နှစ်မှာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာပြီးတဲ့ကဆိုရင်ကြီးမားတဲ့ဂုဏ်ယူပွဲကိစ္စတစ်ခုသမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့ Brussels မြို့ကနေတိုးအဖွဲ့အစည်းအဝေးမှာမွန်တီနီဂရိုဒုတိယဝန်ကြီးချုပ် Igor Lukšić ကပြောပါတယ်။
Facebook ရဲ့အမှုဆောင်အရာရှိမတ်ဇဂဗတ်နဲ့ဇနီးတဲ့ Priscilla Chan တို့ကမွေးကင်းစာသမီးငယ်ကိုမနေ့ကကဘာကြီးနဲ့ပြတ်တာမိတ်ဆက်လိုက်ပြီးတစ်ချိန်တည်းမှာပဲမွေးကင်းစာသမီးငယ်ရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေဖို့အတွက်ဒေါ်လာ45ဘီလီယံမှတည်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမွေးဖွားလာတဲ့သမီးငယ် Max အတွက်ရေးသားထားတဲ့စာထဲမှာလည်း Mrs. Zagavat နဲ့ Miss Chan တို့ကသူတို့ရဲ့သက်တမ်းတစ်လျှောက်လုံးသူတို့ရဲ့ Facebook ရဲ့ Share 69ရာခိုင်နှုန်းကိုပေးလှူသွားမယ်လို့ပြောဆိုထားပါတယ်။ကိုပိုင်တင်ယူခြင်းကူးစက်ယောဂါကုသရေးနဲ့လူလူကြားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူတိုင်းဝိုင်းတိဆောက်ရေးတို့ကိုပထမဆုံးအလေးထားလှူဆောင်သွားမှာဖြစ်ပါတယ်။လူသားတိုင်းကတန်ဖိုးရှိကြတယ်လို့ယုံကြည်ပြီးလူသားတိုင်းလို့ဆိုတဲ့အထက်မှာအခုလက်ရှိလူသားတွေအပြင်နောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်တွေလည်းပါဝင်ပါတယ်။လက်ရှိလူသားတွေအတွက်တင်မကဘဲအနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝအသားရဖြောင်ပြဖို့တိုးတက်မှုရှိဖို့အခုချိန်မှာကျွန်တော်တို့ရင်းနှီးမြှုပ်နှံလှူဆောင်ဖို့တာဝန်ရှိပါတယ်လို့လည်းပြောဆိုထားပါတယ်။အလူငွေတွေကိုခွဲဝေပေးဖို့ကတော့ Mark Zuckerberg နဲ့ဇနီးမောင်နှံတို့အချင်းယူလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Internet Cyber တိုက်ခိုက်မှုတွေကိုနှိမ်နင်းဖို့အတွက်တရုတ်နဲ့ American တို့ရဲ့ပထမဆုံးအကြိမ်အဆင့်မြင့်ပူးတွဲဆွေးနွေးပွဲတရက်ကို American ပြည်ထောင်စု Washington DC မြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်။အဲဒီဆွေးနွေးပွဲကို American ပြည်ထောင်စုမှာရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်ပြည်သူ့လူမျိုးရေးရာဝန်ကြီးလက်ဖြစ်တဲ့ဂေါရှန်ကောင်းနဲ့ American မိမေလွန်ကျွေးဝန်ကြီး Jane Jones J. Johnson American ရှိနေချို Loretta Lynch တို့ကပူးတွဲဦးဆောင်ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတရုတ်သမ္မတရှီကျင်းဖင်အမေရိကန်ကိုလာရောက်တဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်တွင်အင်တာနက်ကနေအချက်အလက်ခိုးယူတိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံပူးပေါင်းတိုက်ဖြတ်သွားဖို့သဘောတူလက်မှတ်ရေးထိုးပြီးတဲ့နောက်အခုဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာထိနှံသက်တမ်းအရှိကြဆုံးပြင်ဖြစ်တဲ့ထိုင်းပြည်ရင်ဘူမိဘော်ရဲ့တက်တော်88နှစ်ပြည့်မွေးနေ့ကျင်းပဖို့ထိုင်းပြည်သူလူထုပြင်ဆင်နေကြပါတယ်။ဒီလ5ရက်လာမယ့်စနေနေ့မှာဘရင်ဘူမိဘော်တက်တော်88နှစ်ပြည့်မှာပါ။သူအထုတ်ခဲ့တဲ့69နှစ်ကာလအတွင်းထိုင်းနိုင်ငံမှာစီးပွားရေးအမြန်ဆုံးဖွံ့ဖြိုးတိုးတက်သလိုနိုင်ငံရေးအခြေအနေအပြောင်းအလဲမျိုးမျိုးနဲ့လည်းကြုံခဲ့ရပါတယ်။ထိုင်းနိုင်ငံမှာသွေးစွန်းခဲ့ရတဲ့တန်းပြီမငြိမ်သက်ဖြစ်ရတွေကနေဖြည့်ရှင်းမရဖြစ်နေတဲ့နိုင်ငံရေးအကျပ်တဲတွေအထိအခြေအနေမျိုးမျိုးအောင်မှာထိုင်းပြည်သူ63နှစ်ကိုဘရင်ကဦးဆောင်မှုပေးခဲ့ပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့6နှစ်လောက်ကဆောက်လို့ဘရင်ကြီးမကြမ်းမမာဖြစ်လာပြီးတဲ့နောက်သူ့ရဲ့အခြေအနေအများစုကစိတ်ယုံပေါ်မှာပဲကုန်လွန်နေရပါတယ်ခင်ဗျာ
။ပို့ထူနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုကြကြော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးသွားတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတစ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောအောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရဦးသိန်းစိန်သမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တီချစီတွေ့ဆုံခဲ့ပါရယ်အစိုးရတဲ့တာဝန်လွှဲပြောင်းပေးချောမှုစီဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးခဲ့ကြတာပါနေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့ထိပ်ပိုင်းခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအကြောင်းနေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကပြောပြပေးထားပါရယ်ရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်သမရဦးသိန်းစိန်သမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတို့နဲ့ဒီကနေ့နေပြည်တော်မှာတီးကြစီတွေ့ဆုံခဲ့တာပါဒီကနေ့ဒီဇင်ဘာလ2ရက်နေ့မနက်9:00အချိန်ကစလို့45မိနစ်ကြာသမရအိမ်တော်မှာသမရဦးသိန်းစိန်နဲ့ဒေါ်ဆန်းစုကြည်တို့တီးသန့်တွေ့ဆုံခဲ့တာပါသတင်းမီဒီယာတွေဝင်ရောက်ခွင့်မရှိတော်မူတွေ့ဆုံပွဲအပြီးမှာပြည်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကသမရဦးသိန်းစိန်နဲ့ဒေါ်ဆန်းစုကြည်တို့ဆွေးနွေးခဲ့တာတွေကိုတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်ပထမဆုံးအဓိကထားပြီးတော့ဆွေးနွေးတာကနောက်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်တွဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပုံမှန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လင်းလင်းပဲကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒုတိယပိုင်းမှာတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီအတွင်းကူးပြောင်းတဲ့အခါမှာအရင်တုန်းကအစဉ်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်ကျလွှဲပြောင်းပေးတဲ့အစဉ်လာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့မှကျွန်တော်တို့ဆွေးနွေးခဲ့ပါတ
ယ်။တမရနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ရမှာအစိုးရအသစ်တာဝန်လွှဲပြောင်းပေးတဲ့အခါအေဂျင့်ညင်သာချုံးမွေစီအတွက်အသွင်ကူပြောင်းရေးဆိုင်ရာအဖွဲ့တွေဖွဲ့စည်းသွားမယ်ဆိုတဲ့အကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့လည်းတမရယုံနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရတယ်။ နေ့လည်နှစ်နာရီမှာတော့တမတော်ကာကွယ်ဦးစီးချုပ်ယုံဘင်းအောင်ခမ်းမမှာဗဂျုံမူကြီးမင်းအောင်လိုင်နဲ့ဒေါ်ဆန်းစုကြည်တို့တနာရီကြော်ကြာတီးတန့်တွေ့ဆုံခဲ့ကြပါတယ်မတွေ့ဆုံမီနဲ့တွေ့ဆုံအပြီးမှာဒရင်မီယာတွေနဲ့အမတန်းဓာတ်ပုံရက်ကူးခွင့်ရခဲ့ပေမဲ့တွေ့ဆုံပွဲအကြောင်းတစုံတရာအဖက်စလုံးကမတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူးဒါပေမဲ့တမတော်ကာကွယ်ဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့အခုတွေ့ဆုံမှုဟာပြည်သူစံနာကိုအလေးထားပြီးတော့တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့တဲ့အကြောင်းတမတော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်ဒေါ်ဆန်းစုကြည်အနေနဲ့လည်းအခုတွေ့ဆုံမှုတွေဟာထင်သာထက်ပိုပြီးတော့အောင်မြင်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့မှာလွှတ်တော်ဥက္ကဋ္ဌဒူရဦးရွှေမန်းနဲ့တည်ထောင်တွေ့ဆုံခဲ့ပါသေးတယ်ရုပ်ောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒေါ်ဆန်းစုကြည်အနေနဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့တောင်းဆိုခဲ့တာကြောင့်ခုလိုတွေ့ဆုံပွဲတွေဇက်တိုက်ဖြစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုစီတူတင်ပြတော်ရပါရှင် VOA မြန်မာပိုင်းကလည်းပို့ထူးနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာထိပ်ပိုင်းခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲနဲ့ဆက်စပ်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါဦးမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ88မျိုးဆက်အပါအဝင်ပြည်ရင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်နှစ်ဖက်အပေးယူကိစ္စအပါအဝင်လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မဲ့အပိုင်းတွေကိုတော့စောင့်ကြည့်သွားရမှာဖြစ်တယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြေအဆုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတမရဦးသိန်းစိန်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုအခုလိုပြောပါတယ်ဗိုလ်ချု
ပ်ကြီးလည်းပြောတဲ့အခြေအနေကတော့ဒါကောင်းမွန်တဲ့ရလဒ်ထူးချင်လို့ရပါတယ်
ဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကြားအခုတစ်ချိန်တွေ့ဆုံဆွေးနွေးမှုဟာပထမဆုံးအကြိမ်တရားတွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုကနေတိုင်းပြည်အတွက်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုသဘောတူညီခဲ့တယ်လို့တွေ့ဆုံဆွေးနွေးမှုအပြီးသတင်းတောက်တွေကမေးမြန်းစင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။ဖြစ်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဒေါ်ဆန်းစုကြည်ကအမျိုးသားပြန်လည်တင့်မြတ်ရေးကိုဦးတည်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့နိုင်ငံတော်သမ္မတလွတ်တော်ဥက္ကဋ္ဌနဲ့တမတော်ကာကွယ်ဦးစီးချုပ်တို့ကိုတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးမှုအပေါ်မှာ88မျိုးဆက်အဖွဲ့အနေနဲ့လည်းကြိုဆိုတယ်လို့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုမြအေးကပြောပါတယ်
။အခုဒီနေ့မှာသမ္မတကြီးရောကုနာတော်လိုကာချုပ်ကရောတွေ့ရဆိုတာကျွန်တော်တို့ကအဲ့ဒီတွေ့ဆုံဆွေးနွေးမှုကိုကျွန်တော်တို့ကကြိုဆိုတယ်လေ။ဒါကိုရေကျွန်တော်တို့ကပြည်ထောင်စုရဲ့ဒီတွေ့ဆုံဆွေးနွေးအဖြစ်ရှာခြင်းကကောင်းတယ်ဆန်ယူထားတဲ့လူတွေဖြစ်တဲ့ဆိုကြောင့်မို့ကျွန်တော်တို့ကြိုဆိုတယ်နောက်တစ်ခုကဒီနေ့တွေ့တဲ့အခါမှာဒီကျန်ကြဲဝင်ကြီးဦးရထွေးရဲ့ကြေညာချက်အရာဆိုရှိတယ်ဒေသကျန်ရဲ့ပုံနိုင်ရဆိုလို့ရှိအာနာကိုညနာချုံးမှုတော့လည်းပြောင်းနိုင်ဖို့အစင်သာတစ်ခုဖြစ်တဲ့အနေအထားလို့ပြောသွားတာမျိုးကျွန်တော်တို့တွေ့လေအဲ့ဒါလည်းဒါကောင်းတဲ့အလားသဏ္ဍာန်တစ်ခုပါပဲလောက်ပဲကျွန်တော်တို့သုံးသပ်လို့ရအောင်မယ်။ကျန်တဲ့အချက်လက်တွေကတော့ဘာမှသိချာသာသာနာမရှိသေးတဲ့အခါကျတော့ပြောဖို့ခက်ပါလေ
။ဟုတ်ကဲ့အကူအမြေခုကဒီကနေ့တွေ့ဆုံတဲ့ဥစ္စာမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံတယ်။ဒါသူတို့နှစ်ယောက်တီးခြားတွေ့ဆုံတာကဒါပထမဆုံးအကြိမ်လို့လည်းပြောလို့ရမှာပေါ့နော်။ဒီလိုမျိုးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ဥစ္စာကတက်မတော်နဲ့ပြည်သူတက်မတော်နဲ့အတိုက်ခံအင်အားစုကြားမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဘလောက်ထိအလားအလာကောင်းနေပြီလို့ပြောလို့ရမလဲ
အခုတွေ့တာကတော့ဗျာဒါကတော့အနိုင်ရပါတီရဲ့ခေါင်းဆောင်တယောက်တနည်းအားဖြင့်ပြောမယ်ဆိုလူထုရေးချက်တင်မြတ်တဲ့ပါတီကြီးတည့်ရဲ့လူထုခေါင်းဆောင်ဆိုလည်းမမားတော့ဆန်းစုကြည်နဲ့ဒီကကလည်းဒီဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေရနိုင်ငံအရေးအပါအရေးပါတဲ့ခန်းကဏ္ဍရှိနေတဲ့တက်မတော်ကိုရတဲ့ခေါင်းဆောင်တယောက်တွေ့ဆုံဆွေးနွေးမှုကတော့အလွန်ကောင်းပါလေကျွန်တော်မြင်လာတော့ဒါပထမဆုံးအခြေပြေပေမဲ့လေဒီတွေ့ဆုံဆွေးနွေးမှုရဲ့ရလဒ်ကဘာဖြစ်မလဲဆိုတော့ကျွန်တော်လည်းမသိဘူးလေအဲ့ဒါအဲ့ဒီပုံမှာကျွန်တော်ကြိုတင်ပြီးပြောဖို့ခက်တယ်တို့လိုတွေ့ဆုံလိုက်ချင်းအားဖြင့်အမျိုးသားတင်လက်တင်လက်ကိုရှေ့ရှုရဲ့ဆွေးနွေးချက်တွေပဲဖြစ်မယ်လို့တော့ကျွန်တော်ယုံကြည်တယ်နှစ်သက်လုံးကျွန်တော်ယုံကြည်ပါတယ်ဟိုတစ်ခုရှိတဲ့ကအမျိုးသားတင်လက်တင်လက်ရေးဆိုတဲ့အကြာမှာဆွေးနွေးလို့တက်တက်နဲ့တော့မပြီးဘူးကြလက်တွေ့အကောင့်ထဲပေါ်ဖို့ဘာလို့ဆက်လုပ်လာမလဲဘယ်လိုလုပ်မလဲဆိုတဲ့ကြာဟိုအရေးစကားပြောရရင်တော့အပေးယူကိစ္စလိုတင်းတင်းကျပ်ကျပ်တစ်ခါတည်းတစ်ဖက်ပြည့်ပြည့်စုံစုံရှင်းရှင်းလင်းလင်းပြောရပြောနိုင်ချူနိုင်ဘူးလို့လို့ပဲ
အခုလိုတွေ့ဆုံဆွေးနွေးကြတဲ့အပေါ်မှာကြိုးဆိုပေမဲ့အမျိုးသားပြန်လည်တင်မြေအတွက်လှုပ်ဆောင်စရာတွေအများကြီးကြံရှိနေပြီးလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အပိုင်းတွေကိုစောင့်ကြည့်သွားဖို့လိုတယ်လို့ကြားမရေးရဒန်းသူညီများရေးကွန်ရက်အဖွဲ့ကမမေစပယ်ဘျူကပြောပါတယ
်တွေ့ဖြစ်တာကတော့ကောင်းပါတယ်ဒီတွေ့ဆုံမှုကဘယ်လောက်ရှိရှိနဲ့ဖြည့်ဆက်ပြီးပေါင်းလှုပ်ဆောင်သွားမယ် မိရောဟိုမြဝါချင်းချင်းတမလို့မြင်ရမလဲဆိုတော့ပေါ်မှာမူတည်ပြီးတော့မှပြောရင်တော့ပုံပြီးတိတ်တယ်ရှိတယ်များလို့ရှင်းတယ်အမျိုးသားပြန်လည်းချင်းများရေးအမျိုးသားပြန်လည်းရင်ကြားစီရေးပေါ့နော်ဆိုတဲ့စကားလုံးကိုတမလို့ဒီဒီတော့ပဲဒီကလေးကဒီလိုပြန်စားနေရပါတယ်တမနားလေတဲ့အမျိုးသားပြန်လည်းချင်းများရေးအမျိုးသားပြန်လည်းရင်ကြားစီရေးဆိုတာစစ်တပ်နဲ့အနိုင်ရပါတီနဲ့မမောင်ရင်လည်းတရှိအနိုင်ရပါတဲ့ပါတီနဲ့အနိုင်ရရေးပေါ့ပဲအနိုင်ရပါတီနဲ့ပဲအာလောက်တဲ့ပြန်လဲတင်ရည်မျိုးမြန်သာစီရည်မျိုးဖြစ်တယ်လို့ထင်ပါတယ်။မျိုးသားပြန်လဲတင်ရည်နဲ့မျိုးသားပြန်လဲမြန်သာစီရည်လို့ပြောတဲ့အခါမှာအာလက်ရှိဖြစ်ပေါ်နေတဲ့ဆိုင်းမဒေတာတွေမှာဖြစ်နေတဲ့ဒီရင်းဖြစ်ပြီးပခါတွေနဲ့ရေးပေါ့နော်ဒီရင်းဒီရင်းကိုလည်းရှေ့တန်းတင်ပြီးတော့ priority ထားခြင်းနဲ့တည်းလို့ကျွန်မတော့အလိုထားပါတယ်ရှင့်။
ဒေါ်ဆတ်စုကြည်ဟာသမရဦးသိန်းစိန်နဲ့ဒီကနေ့မနက်9နာရီကသမရအိမ်တော်မှာတွေ့ဆုံခဲ့တာဖြစ်ပြီးတော့အဲ့နောက်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့ပြင်းအောင်ရိတ်သားမှာနေ့လယ်9နာရီကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပို့တူဟိုနေညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဖန်စီထိမ့်သိမ်းခံထားရသူတွေရဲ့သတင်းတွေဖက်အလဲပေးရအောင်ပါ။မြမကာကွယ်ရေးဦးစည်းချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကိုတရော်လောင်ပြောင်ထားတဲ့တပုံတွေကို Facebook လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့ကချင်တိုင်းရင်းသား Patrick Gonzalez ကိုဒီကနေ့လိုင်မြို့နယ်တရားရုံးမှာ6ကြိမ်မြောက်အဖြစ်ရုံးထုတ်စစ်ဆေးရမှာအမခံထပ်ပြီးတော့ပယ်ချခံခဲ့ရပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ထောင်ဒဏ်3နှစ်အထိချနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှား66ကနေတရားစွဲဆိုခံထားရတဲ့ကချင်တိုင်းနာပက်ထရစ်ကွန်ဂျာလီရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့အတွက်ဆီယဝင်းရဲ့ထွက်ဆိုချက်လိုတယ်လို့တရားသူကြီးကပြောတဲ့အတွက်လာမယ့်ယုံကြည်မှာဆီယဝင်းခေါ်ပြီးကြားနာပေးဖို့အတွက်ဒီကနေ့တရားရုံးမှာရှောက်ထားခဲ့တယ်လို့သူ့ရဲ့ရှေ့နေဖြစ်သူအခွန်ရင်ပန်ကပြောပါတယ်
။သူ့ရဲ့ကျန်းမာရေးအခြေအနေမှာကိုတရားရုံးမှာသိရှိနိုင်ဖို့အတွက်ကျွန်တော်တို့ကသူ့ကိုပြီးခဲ့တဲ့ရုပ်သေးတာသွားပြခဲ့တယ်မြို့နယ်ဒေသခံကျန်းမာရေးဌာနကဆီယဝင်းနဲ့သူ့ကိုလက်ရှိထောင်သွင်းမှာကုသပေးနေတဲ့ပြဝင်ပေါ့အဲ့နှစ်ယောက်ကိုခေါ်ယူဆစ်ဆေးပေးဖို့ဆိုပြီးကျွန်တော်ရှောက်ထားခဲ့ပါတယ်။ကဲအဲ့ဒီရှောက်ထားတဲ့ပတ်သက်ပြီးတော့ယုံကျင်းမှာတော့တစ်ဖက်ဟိုဒီတစ်ဖက်ကဟိုတော့ဥရိယာကြီးပြက်ကြရောကျွန်တော်ကရောပြန်ပြီးကြားနာပြီးတော့ကြားကြုံကနေပြီးအမိန့်ချမှတ်ပေးမယ်လို့ပြောပါတယ
်။ Patrick Gonzalez ကိုနယူးပရီမထွက်သေးတဲ့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုထားတာဖြစ်တယ်လို့ဆက်သွယ်ရေးကွန်ရက်တစ်ခုကိုတုံးပြီးအတရီဖြတ်မှုဆိုတဲ့ပုံမှန်66ကားနဲ့အေးအေးယူရတော့အောင်ပြမှုအင်္ဂါရက်နဲ့မညီပဲအခုဆွဆွဲချက်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမညီဘူးလို့ရှင်းနေဖြစ်သူကတရားရုံးမှာရှောက်ထားခဲ့ပေမဲ့တရားသူကြီးဘက်ကနောက်ယုံချင်းမှမှတိကျကြားနာမယ်လို့ပြောတဲ့ကြောင်းအခွန်ရင်ပန်ကဆိုပါတယ
်ဒီ66ကကြီးရတရားစွဲဆိုတာဟာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပြီးကျွန်တော်ရှောက်ထားပါတယ်ခုနကပြောသလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ခြင်းမရှိဘူးသမ္မတဦးသိန်းစိန်ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့အာရှလူခွင့်ရေးပြညာစာတမ်းနဲ့လည်းညီညွတ်ချက်မှုမရှိဘူးတခြားနိုင်ငံတကာလူခွင့်ရေးကွန်ဗင်းရှင်းစ်တွေနဲ့လည်းညီညွတ်မှုမရှိဘူးဆိုပြီးကျွန်တော်ပြောတယ်ကျွန်တော်တို့ကတော့အခုအမြဲဆုံးပြည်အောင်လို့ဆိုပြီးအသက်သေးတွေကိုခေါ်ပေးဖို့ရှောက်တယ်တရားကျောင်းကလည်းတက်နိုင်တော့သူခေါ်ပေးပါတယ်ဒီစိတ်နေသေးပါဒါပေမဲ့ကျွန်တော်ဆိုရင်တော့သူအမကံမရတဲ့အနေအထားမှာသူတက်မှရေးအခြေအနေရထောင်ထဲမှာတစ်ခုဖြစ်သွားမှာကျွန်တော်ရန်စိုးရင်လေ
လက်ရှိကချင်တိုင်းနာပက်ထရစ်ကွန်ဂျာလီရဲ့ကျမ်းမာရေးအခြေအနေကစိုးရင်ရသလိုထောင်စည်းယုံကအထူးကြက်မှတ်ကုသဆောင်မှတင်ထားရတာတလကျော်ကြာနေပြီဖြစ်ပါတယ်။အာမခံရပြီးပြင်ပစည်းယုံကိုလွှဲပြောင်းဖို့ကလည်းဆီယဝင်ထွက်ဆိုချက်လိုသလိုထောင်ဆီယဝင်တွေမှာကလည်းတရားရုံးမှာထွက်ဆိုခွင့်မရှိတဲ့အနေအထားဖြစ်တယ်လို့ပက်ထရစ်ကွန်ဂျာလီရဲ့ဇနီးဖြစ်သူမမေစပယ်ဖြူကပြောပါတယ်။
အဲ့တော့တရားရုံးကလည်းဒီစိတ်စာမရလို့သူတို့ကတာဝန်ခံရပြင်နိုင်ပေါ့။အဲဒီဘက်ကထောင်ကကြတော့လေအဆီယဝင်နဲ့ဆက်ဆက်ရေးပြန်မှာမရှိဘူး။ဒီတော့အခုကျောင်းကြီးပြောတဲ့ပုံစံကစေတနာလောက်မရအောင်သူတို့ကကျောင်းဝင်ကိုယ်တိုင်ကဆွတ်ရမယ်ဆိုတဲ့သဘောမျိုးကိုသူကပြောတာဒါပေမဲ့လည်းအဆောင်ကျောင်းဝင်တွေကိုကြတော့လေကျောင်းတို့ကအဲ့လိုသွားပြီးတော့ဆက်ဆိုချက်တော့ပြရအောင်ဘူးလို့သူတို့ကဆက်ကြားချက်ရှိတယ်အဲ့တော့သူတို့ကမလုံးဆက်ပြတ်ပဲ
မြမပြည့်ရဲ့လက်ရှိတရားစီရင်ရေးဟာအမိခိုကင်းတယ်လို့တော့မယူဆဘူးလို့သူကအခုလိုဆက်ပြောပါတယ
်။ဟုတ်စစ်စစ်ပြောရမယ်ဆိုရင်တရားစီရင်ရေးကလုံးဝဟိုအမိခိုကင်းမနေဘူးတကယ်တမ်းမှာဟိုဥပဒေရှိတဲ့အတိုင်းစီရင်သုံးသက်တာချက်ပေါ့နော်ပေါ်ပေါ်ကိုအစွဲနဲ့အဲဒီအမုန်းပြားတွေပါနေတယ်လို့ပဲကျွန်မကတော့ပြောပြရတယ်ပေါ့။နောက်ပြီးတော့ကျွန်မတို့ကကြက်လူမျိုးတွေဖြစ်တဲ့ဒီလိုပြောမှာတမိုင်းအလုံးပြစ်ခတ်ရဲဆိုင်ဆိုင်တဘောဖော်လို့ပါအဲဒီကျွန်တော်တို့ကကြက်လက်နဲ့တိုင်အပွဲလေးဒါလက်မမထိုးမိုးတဲ့အပေါ်မှာမူတည်ပြီးတော့ရန်ကုန်မှာနေတဲ့အစဲအရေးအတွက်ပို့တက်စွာလှူရှားတဲ့သူတွေကိုစက်စက်ချင်းမှထားပြီးစိုက်ခိုက်တယ်လို့ကျွန်မတို့ကတော့ဖတ်ကြည့်လို့ပဲစပါတယ်
ဒီကောက်ပွဲမတိုင်ခင်မှာပက်ထရစ်ကွန်ဂျာလီအပါအဝင်တမရော်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ်းနူရောင်ဝတ်စုံတစ်ကိုဒွန်ဆန်းစုကြည်ရဲ့အဝတ်စားအယောင်နဲ့နှိုင်းရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ ERI တိုင်းမဦးဝင်မျိုးကမတ်ချောစန်နီထွန်းခေါ်ချစ်သမီးကိုလည်းဆက်သွယ်ရေးဥပဒေပုံမှား66ကားနဲ့တရားစွဲဆိုထားတာဖြစ်ပါတယ်
မမင်းမြင့်ခိုင်တင်ပြသွားတော့ပါရှင်။ခုတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်လို့ဖန်ဆီးခံထားရတဲ့ចောင်းသားတွေရဲ့သတင်းဖက်အလက်ပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့မတ်လကလေးကတရားဝရီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ចောင်းသားတွေထက်ကចောင်းသား10ဦးဟာအစာအိမ်ကြောက်ကအာယုံကျော်အသေးရောင်ပြီးပိုးနဲ့အရေးပြားယောဂါတွေခံစားနေရတဲ့အတွက်အင်္ဂါနေ့ညနေပိုင်းမှာတော့ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသပေးနေရပါတယ်။အကြောင်းစုံကတော့ထိုင်းချေဆိုင် VOA သတင်းချောင်းမအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်ခဲ့တာကြောင့်တာဝရီအကျင်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသားနဲ့ဝန်ရံပီသူတွေကနောက်ထပ်၈ဦးဟာကျန်းမာရေးဆိုးဝါးလာနေတဲ့အတွက်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသခံနေရကြောင်းဘက္ခတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဆိုပါတယ
်။ဆာသူတို့မဟန်မီဦးတို့ကိုပုံပုံမျိုးတို့အပါဝင်၈ယောက်ပေါ့နော်။အဲ၈ယောက်ကသူတို့ဒီမှာအရင်တစ်ပတ်တည်းကသူတို့အနေနဲ့ကျန်းမာရေးမကောင်းဘူးဆိုတာကိုသူတို့အရင်တစ်ပတ်တည်းကဒီအရုံးမှာဟိုဟာစေကူတောင်းဆိုတောင်းခလာပေါ့နော်အခုမှဒီတပတ်အခုဒီအရင်တပတ်တည်းကတောင်းခလာအခုဒီတပတ်ကျမှပဲအဲသူတို့အနေနဲ့ခုန်ယူပေးတာပေါ့နော်ခုန်ယူပေးတော့ကျွန်တော်တို့ကနိုင်ငံဆေးရုံကသူတို့ကိုလိုအပ်တဲ့စေဝါကူတောင်းမှုရောအခုပြုလုပ်ပေးတယ်အဓိကတော့အစာရင်နောက်အရေးပြားယောဂပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီပိုးနည်းနည်းတွေ့ရတယ်ရှိတယ်အဓိကအဲ့ဒါဒီပိုးကတော့အရင်ဒီထောင်ထဲမှာနေတဲ့ချိန်မှာဟိုယောဂကြီးအားလုံးကတော့ခြုံပြောရင်တောက်ကက်ယောဂကြီးလည်းပါတယ်နောက်တစ်ခုကတော့ဒီအာယုံကျော်ပေါ့အာယုံကျော်အားနည်းတဲ့ယောဂတွေနဲ့တွေ့ရတယ်ပေါ့နော်နောက်တစ်ခုကတော့ဒီစီးနည်းပတ်သက်တဲ့ယောဂတွေအမျိုးသားတွေမှာဖြစ်တာရှိတယ်အဲနောက်အရေးပြားနည်းပတ်သက်တဲ့ယောဂတွေပေါ့ဒီယောဂတွေကတော့တော်တော်များများဟိုဖြစ်နေကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့အဓိကကကျွန်တော်တို့ရာဂိုင်နှုန်းနဲ့ကြည့်နေရှင်အဲဒီဟိုကျွန်တော်တို့က90ရာဂိုင်နှုန်းလောက်ကကျန်းမာရေးချုပ်ရင်းနေရာကိုကျွန်တော်တွေ့ရတယ်ဒီနောက်ကျွန်တော်တို့မှာရှိကျောင်းသားတော်တော်များများလေ
ပြီးခဲ့တဲ့မတ်လကလေးကထိမ့်သိမ်းခံနိုင်ရတဲ့ကျောင်းသားနဲ့ဝန်ရံပီသူတွေဟာဖန်ဆီးခံထားရစဉ်တုန်းကရိတ်နှက်ခံထားရတဲ့ဒဏ်တွေကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာခဲ့ရတယ်လို့လည်းဘက္ခတများအဖွဲ့ချုပ်ကဆိုပါတယ
်။အခြေခံတော့အဲ့ဒီကျွန်တော်ဖြိုခွင်းခံရတဲ့ချိန်မှာဒီသူတို့ရိတ်နှက်ခံရတဲ့အခြေခံလည်းပါတယ်လို့ရိတ်နှက်ပြီးနောက်ပိုင်းမှာလည်းဒီထောင်ထဲမှာရှိတဲ့ကျန်းမာရေးဆောင်ဆောင်မှုမလုံလောက်တဲ့အခြေအနေနဲ့ဒီပို့ပြီးတော့ယောဂါရှိတဲ့လူကပိုဆိုးဝါးတော့တာမျိုးတွေဖြစ်လာတာပေါ့အဓိကတော့
ရုပ်ထုတ်ချိန်မှာသတိမိလဲတာကြောင့်ဖန်ဆီးကစားကနှစ်ဦးခန့်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသခံခဲ့ရတယ်လို့အစံငတ်ခံဆန္ဒပြမှုကြောင့်ကျန်းမာရေးဆိုးဝါးလာတဲ့ចောင်းသား9ဦးကိုလည်းပြီးခဲ့တဲ့လကရန်ကုန်ဆေးရုံကြီးကိုပို့ခဲ့ရတာပါအခုအခါမှာလည်းအကျဉ်းထောင်မှာကျန်းမာရေးဆိုးဝါးလာနေတဲ့အတွက်နောက်ထပ်10ဦးကိုပို့ခဲ့ရတာဖြစ်ပါတယ်ចောင်းသားတွေကိုရိုက်နဲ့ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်နေချိန်မှာတာဝန်ရှိသူတွေကတမိတ်နဲ့တတန်တဲ့တတ်မှတ်အမိတ်ပေးကုတ်ကဲနိုင်ခဲ့ခြင်းမရှိခဲ့တဲ့အပြင်ရဲဝင်နှန်းတွေဘက်ကចောင်းသားတွေကိုကင်တွယ်ဖြည့်ရှင်းရမှာညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါတတ်မှတ်ချက်နဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာကိုတွေ့ရှိရတယ်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကလည်းထုတ်ပြန်ခဲ့တာပါအာဏာပိုင်တွေဘက်ကတော့ကြည်စဲဥပဒေကိုချိုးဖောက်တဲ့အတွက်ចောင်းသားတွေကိုအေးအေးယူဆောင်ရွက်ခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြလို့ဖန်ဆီးခံထားရတဲ့ចောင်းသားတွေရဲ့အခြေအနေတွေကိုမအေးအေးမာကသတင်းပေးပို့သွားတာပါရှင်။ VOA ကနေပုတ်ထိုးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ထုတ်လွှင့်နေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323255လေးဖြစ်ပါတယ်။ VOA American အတန်းရဲ့ပို့ထူနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ၂ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်။ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာကြားရဖို့ရှိတာကတော့
ဒီ corporation တွေကန်ပြီးတော့မှတောင်ပိုင်းသင်္သာရီကနေ2000လောက်ကစပြီးအုံရောင်းတာ။ပုံလေးမြင်တာမှမရှိတဲ့ပြည်သူချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူရဲဆိုတော့ကျွန်တော်တို့သိစိတ်
မြန်မာစီးပွားရေးသုံးသပ်သူဦးစိန်ထဲကပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါ။ခုတော့ဒီကနေ့ရက်ပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အမျိုးသားဒီမိုကရေစီပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တဲ့အကြောင်းအရာတွေနဲ့အလုတ်သမားရဲရဲကိစ္စတွေအတွက်ဘလို့အခြေအနေမျိုးတွေဆက်ဖြစ်နိုင်မယ်ဆိုတာကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင်။
ဝိကောက်ပွဲအနေနဲ့ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံဖို့ကိစ္စကိုအစကဒီဇင်ဘာ23ရက်နောက်ပိုင်းမှာဖြစ်မယ်လို့ဆိုခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလဆန်းမှာပဲတွေ့တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်လူတွေရဲ့စိတ်ဝင်စားမှုဟာအဲ့ဒီတွေ့ဆုံမှုအပေါ်ကြောက်ရွံ့ခဲ့ပါတယ်။အနေနဲ့ပါတီအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာကိုလူလူကတိလို့စိတ်စောနေချိန်မှာအခုလိုသတင်းထွက်ပေါ်လာခဲ့တာပါ။အခုချိန်မှာတော့ကိုယ်စလေလောင်းနေရဲ့အတုံးချီတီတင်ပြဖို့နဲ့ကန့်ကွက်လွှာကိစ္စနဲ့ပတ်သက်ပြီးတော့ပါတီတီတီကကိုယ်စလေလေးအလုပ်များနေကြပါတယ်။နေရအများဆုံးအနေရခဲ့တဲ့ NLD ပါတီကကိုယ်စလေလေးကိုဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်ကုံရန်ကုန်မြို့မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့ဒီမှာမိမိပတ်ဝန်းကျင်အတွက်အမှိုက်တွေရှင်းလင်းဖို့ကိုယ်စလေလေးရဲ့လစာတွေကိုအချိုးကျဖျက်တောက်သွားဖို့ရှိတဲ့အကြောင်းစသဖြင့်တင်းတင်းကြပ်ကြပ်ပြောကြားခဲ့တဲ့ဇာတ်ကားတွေကဒီတစ်ပတ်ပြည်သူတွေအထူးစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်ခဲ့တယ်လို့တူမော်ရိုသတင်းဂျာနယ်ရဲ့ Editor ချုပ်ဦးဇော်တက်ထွေးကအခုလိုရှင်းပြပါတယ
်။နံပါတ်၁ကဒီလိုမျိုးကျွန်တော်တို့ဒီကောက်ဟန်ကိုယ်စလဲဆိုတိုင်းမျိုးအုပ်ချုပ်ရမယ်ဥဆောင်ရမယ်ဒီနေ့ပဲအချိန်လုံးကျွန်တော်တို့ကအတိုင်းမျိုးအုပ်ချုပ်တဲ့ဥဆောင်တဲ့သူတွေကခွေးတွေကိုပဲရယူပြီးတော့ပြည်သူကိုဟိုဝန်ဆောင်မှုပေးတဲ့ service ဆိုတာနားမလည်ပဲနဲ့ကျွန်တော်နေခဲ့ရတစ်ပေါင်း50ရှိအခုတော့ကျွန်တော်တို့ကဒီလိုမျိုးတော့အခန်းကြီးကပြောလိုက်တာတကယ်လို့ပြည်သူတွေရွေးချယ်တာဒီကပြည်သူကိုအလုပ်ပေးပြုရမယ်ဆိုတဲ့အတိတ်ပဲပို့ပြီးတော့ထင်ရှားပြီးတော့ရှင်းလင်းသွားတဲ့အတွက်ကြောင့်ကျွန်တော်ကစိတ်ဝင်စားတယ်ထောက်ခံတယ်ဒါတို့ဖြစ်သွားတာပါအဓိကကတော့အခုလက်ရှိနောက်ထပ်5နှစ်တန်းကိုတာဝန်ယူမဲ့ဥရေပြည်ဝေမှန်နိုင်ရသူတွေအုပ်ချုပ်ရေးမှန်နိုင်ရသူတွေကမိမိတို့ကိုကြိုးစည်းဝါးအတွက်ခွင့်ရရမှာမဟုတ်တော့ပဲနဲ့53တန်းသောပြည်သူလူထုကိုအလုပ်ပေးပြုဖို့ဒီနေရာကိုရောက်တဲ့ဆိုတဲ့အတိတ်ပဲဟုတ်နားတဲ့သဘောပေါက်ဖို့အတွက်ဟောတော့ပြည်သူတွေကလည်းဒါငါတို့တာဝန်ပေးရတာဖြစ်တယ်ဆိုတဲ့ဟာကိုအခွင့်အရေးပေးရတာပုံစံအောင်ရှင်းလင်းသွားအောင်ကျွန်တော်တို့ပြောရတာဖြစ်ပါတယ်။ရှင်းပါတယ်အခုဒီပြည်သူတွေကအခုလိုမျိုးဟိုနောက်ထပ်တာဝန်ယူမဲ့သူတွေအပေါ်မှာအခုလိုတင်းတင်းကြပ်ကြပ်ကြိုက်တွေပြီးတော့ pressure ပေးလိုက်တဲ့အပေါ်မှာသူတွေကအားလုံး2500ဖြစ်တာတွေ့ရပါတယ်။ဒါပေမဲ့လက်တွေ့ဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့2016မတ်လ31ရက်နေ့ကြော်မှာပဲသုံးသပ်နိုင်မှာဖြစ်ပါတယ
်။နောက်ထပ်လူစိတ်ဝင်စားတဲ့တဲ့ရင်ကတော့တာယာဝတီအကျဉ်းထောင်တွင်ထိမ့်သိမ်းခံထားရစဉ်ကျမ်းမာရေးဆိုးရနေတဲ့ဖန်စီခံကျောင်းသားတွေကိုစေယုံကကုသမှုမလုံလောက်လို့ရန်ကုန်စေယုံကြီးကိုတင်ပို့ကုသထားရတယ်ဆိုတဲ့သတင်းနဲ့ကျောင်းသားတွေနဲ့ပတ်သက်ပြီး NLD ကိုယ်စားလှယ်ဒေါက်တာအောင်သူကပညာရေးစနစ်မပြင်းသင့်ဘူးဆိုပြီးတော့မီဒီယာနဲ့တွစ်ဆုံကမှပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်တာနေဖြစ်ပေါ်နေတဲ့အကြောင်းပါဒီဖန်စီကန်ကျောင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ NLD ဘက်ကဘလို့ဆက်လက်ဆောင်ရွက်မှာလဲဆိုတာလဲမီဒီယာတွေကစောင့်ကြည့်နေကြပါတယ်နောက်ထပ်တခြားစိတ်ဝင်စားစရာမီဒီယာသတင်းတစ်ပုဒ်ကတော့လိုင်မြို့နယ်အခြေခံအလုတ်သမားအဖွဲ့အစည်းတွေပါဝင်တဲ့အလုတ်သမားတွေနဲ့အလုတ်သမားဝန်ကြီးဌာနတို့နှစ်ဖက်ညှိနှိုင်းချက်ကိုအလုတ်သမားအဖွဲ့ကမကျေနပ်တာကြောင့်နိုင်ငံတော်သမရာယုံကိုတိုက်ရိုက်စာတင်ဖို့ကားသုံးစီးနဲ့လာစင်မှာနှစ်ကြိမ်တိုင်တိုင်တားဆီးခံရတာတွေနဲ့ပတ်သက်နေပါတယ်။အခုချိန်ထိမပြေလည်သေးတဲ့အလုတ်သမားပြဿနာအတွက်ဆက်လက်ပြီးတော့ခိုင်တွေ့သွားဖို့ဘလို့ဖြစ်လာနိုင်မလဲဆိုတာကိုအလုတ်သမားရေးရာတွေလိုက်လံလှုပ်ဆောင်ပေးနေတဲ့88ပွင့်လင်းလူအဖွဲ့စည်းကအလုတ်သမားရေးရာဒုတိယတာဝန်ခံဒေါ်မမဦးကအခုလိုပြောပြပါတယ်။
ဒီတော့ပေါ့လားကျမတို့မျော်လင့်လို့တော့မရသေးဘူးအားလုံးပြည့်ပြည့်စုံနဲ့အဆင်ပြေတော့ရောက်နိုင်ဥမာမဟုတ်သေးဘူးလက်ရှိအစိုးရလက်ထက်မှာကိုကပြဿနာတွေကတော်တော်ရှုပ်ရှုပ်ထွေးထွေးရှိတယ်ဥပမာအလုပ်သမားဥပဒေအရယူနီယံတွေကိုပေါ်ပေါက်ဖို့ရဆွဲခွင့်ပြုကြတယ်ယူနီယံတွေပေါ်လာတယ်ဒါပေမဲ့ဒီယူနီယံလီဒါတွေကအလုပ်ထုတ်ခံနေရတယ်အကြောင်းမဲ့အလုပ်ထုတ်ခံနေရတယ်ဒီပြဿနာတွေကိုလက်ရှိအစိုးရကလည်းရှင်းမပေးနိုင်ဘူးเนาะရှင်းမပေးနိုင်ဘူးအာနောက်ဒီ မတော်များစွာပေါ့နော်အလုသမားတွေပေါ်မှာအလုသမားအခွင့်အရေးကြီးဆုံးရှုံးလာအောင်ဒီနေ့ချုပ်ချယ်ထားတဲ့အလုရှင်တွေအနေနဲ့ကလည်းသူတို့ကအရသာတွေ့နေပြီအဲဒီအစိုးရတစ်လက်ထက်မှာလုံးဝချင်းတော့မယ်ဆိုတာမျိုးကသူတို့ကလည်းဒါဟိုအချိန်ဆွဲနေဥပါပဲလို့ကျွန်မမြင်တယ်လေအဲ့တော့ဒီအစိုးရတစ်လက်ချက်ရောက်တာနဲ့အလုံးပြည့်လေတော့မယ်ဆိုတာမျိုးကတော့ကျွန်မတို့ကညှော်လဲညှော်နေလို့တော့မရသေးဘူး
88ပုံနှင်းလူပွဲစီရဲ့အလုတ်သမားရေးရာဒုတိယတာဝန်ခံဒေါ်မမာဦးဖြစ်ပါတယ်။နောက်ဆုံးအနေနဲ့ဒီတစ်ပတ်ထဲမှာတော့ဖားကတ်မှာမြေပြုံမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းဆောင်မတွေပြီးတော့ဒေါ်အောင်ဆန်းစုကြည်ကြီးတုံးကြီးခေါင်းဆောင်တွေနဲ့တွေ့ဆုံမှုပါတီကိုယ်စားလှယ်ရဲ့သဘောထားတချို့ပါတဲ့အင်တာဗျူးသတင်းတွေကပရိသတ်တွေကြားမှာရေးပန်းစားနေတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပုတ်တူခွေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါမြန်မာပြည်မှာတောက်စိန်လုပ်ငန်းအပေါ်အာဏာရှင်အတိုင်းအဝိုင်းမူရစ်ရာဇာဟောင်းနဲ့ခရိုနီလက်တဆုပ်စာကကုကျိုးအတွက်ရောင်းစားနေတာကိုဟန်တာထိန်ချုပ်ရေးဟာအစိုးရတစ်တမကလွတ်တော်နဲ့အရက်ဖက်အဖွဲ့အစည်းတွေပါဝိုင်းဝန်းပြီးစနစ်တကျသတိထားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့မြန်မာစီးပွားရေးသုံးသပ်သူဦးစိန်ထေးကဆိုပါတယ်ဒီလိုဆောင်ရွက်ရမှာနိုင်ငံတကာနမူနာကိုလက်ရှိမြန်မာအခြေအနေနဲ့ကန့်ညင်အောင်မလုပ်နိုင်ရင်အခက်ကြုံနိုင်တယ်လို့လည်းဆိုပါတယ်။ဦးစိန်ထင်းနဲ့ဦးကျော်စန္ဒဆွေးနွေးတုံ့သက်ထားတာကိုဒီတစ်ပတ်ရဲ့မြန်မာအရေးတုံ့သက်ချက်မှာနားဆင်နိုင်ကြပါပြီရှင
်။အခုမြန်မာနိုင်ငံမှာဒီ Global Witness ကနောက်ဆုံးအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာကချင်ပြည်နယ်ကထွက်တဲ့ကြောင်စိတ်ထွက်တဲ့ပမာဏနဲ့တိုင်တာမယ်ဆိုရင်37 billion American dollar ရှိရဟာကိုလူနည်းစုအရင်အာဏာရှင်ဟောင်းနဲ့သူအဆိုင်ဝန်ခရိုနီလူနည်းစုကလက်ဝကြီးအုပ်ပြီးတော့ရောင်းစားနေတယ်ဆိုတာတွေ့ရပါတယ်ဒါဟာလူတိုင်းမျက်ပြုဆင်ပြဖြစ်ကြတဲ့ကိစ္စငွေငွေသာမကဒီဟာကိုရောင်းရတဲ့ပတ်စံတွေကအစားဒါပြည်သူ့ဘဏ္ဍာမဖြစ်သင့်ဘူးလားလို့ပြောကြပါတယ်ဆိုတော့ကြောက်ဆင်းနေမကဘူးသဘာဝတငွေတွေဘာတွေနဲ့ပတ်သက်ပြီးတော့လဲကျွန်တော်ကိုအချက်လက်ပိုက်နည်းနည်းပြောပြပါဒီသယံဇာတတွေထုတ်ယူနေတာဟာပမာဏအဖြစ်ဘယ်လောက်လောက်ရှိတယ်လို့ဆရာအကြံပြန်လေးလံတွေ့ရှိရပါလဲခင်ဗျာ
အခု Global Witness ကသူတည်တနာပြုပြီးထုတ်တဲ့ဟာရဆိုရင်တော့သူနှစ်နှစ်စာပေါ့ဒါကြောက်ဆင်းတစ်ခုပါခင်ဗျာ2014နဲ့2013ပေါ့လေနှစ်နှစ်ဆောင်မှာပဲတိတိကျပြောရင်တန်းရှိပါဝင်ပေါ့လေသူတို့ရဲ့ခီသားစုတွေပိုင်တဲ့နဲ့ကုမ္ပဏီနဲ့ကြည့်လိုက်ရှင်တော့နှစ်နှစ်မှာဒေါ်လာတန်ပေါင်း442တန်းခွဲကျော်ပေါ့လေရောင်းရတယ်လို့ပြောပါတယ်နောက်တစ်ခုကစီးပွားရေးဥပိုင်းလီမိတက်ကတော့တန်း300လောက်ပေါ့283တန်းကျော်အီရှာဝါတို့လို့ခရိုနီစ်ပေါ့ဆရာရဲ့ခရိုနီစ်ကုမ္ပဏီတွေကတော့တန်း388တန်းကျော်နောက်တစ်ခါဒီမူရေးစီးပွားလုပ်တဲ့ဝီရှူကန်တို့လို့ညတော့တိုင်းနာအင်းရည်ရဖွဲ့တွေကပို့လို့ဖွဲ့တွေကအားလုံးပေါင်း206တန်းကျော်ဒါဘာလဲဆိုရင်ဒါနှစ်နှစ်သာပဲရှိသေးတယ်ခင်ဗျာဆိုတော့ဒီလိုပမာဏဟာသူတို့ကလည်းသူတို့ခိုင်မာတဲ့အထောက်အထားရပြောတာပေါ့ဒါကြောင့်ဆင်းတစ်ခုပါသို့တော့ဒါကြောင့်ဆင်းတစ်ခုနေမှာဒီကြောင်ရည်ဒီဟလာကြောင်ရည်ဆိုတာကျွန်တော်တို့မိုးကိုဘက်ကထွက်တာရှိတယ်နောက်တစ်ခါကျွန်တော်တို့မိုင်းရှိဘက်ကထွက်တာလည်းရှိတယ်တော့ဒီလိုကြောင်ရည်ရတနာတွေရှိပါတယ်ဒါတွေက1988နောက်ပိုင်းကျွန်တော်တိုင်းပြည်ကိုစီးပွားရေးကိုတကားဖွင့်မယ်ဆိုပြီးမှဒီကွက်စီးပွားရေးစနစ်လို့ပြောတာပေါ့အဲ့စနစ်အရာ public ကပေးတဲ့ကံမှာအမြေခံကုမ္ပဏီတွေဖွဲ့ကြတာပေါ့လေဟလာဖွဲ့ကြပြီးတော့မှဒီကုမ္ပဏီတွေနဲ့အကျိုးတူဆိုပြီးတော့မှ share လောက်တာရှိတချို့ကလည်းရောင်းစားတာပေါ့ဆရာဒီလိုနဲ့လုပ်ခဲ့တဲ့ဟာတွေကနှစ်ကောင်းမဲ့စာချခဲ့တော့ဒါတွေကပမာဏအဖြစ်ပြောမယ်ဆိုလို့ဆရာအများကြီးခင်ဗျာကျွန်တော်ပြောတော်တော်ခက်ပါလေတော့တစ်ချက်ပါနောက်တစ်ခုဆရာကတော့ guest လက်ကြီးတဘောပဲ guest ကတော့သူက public ကမပေးဘူးခင်ဗျာနိုင်ငံပိုင်းဟလာကျွန်တော်တို့ဒီ corporation တွေကိုင်ပြီးတော့မှတောင်ပိုင်းမင်းသားရရနေတော့တက်လာတာစပြီးထိုင်အောင်ရောင်းတာပုံလေးမြင်တာမှမရှိတဲ့တီတူချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူရဲဆိုတော့ကျွန်တော်တို့သိစိတ်မသိဘူးသို့သော်ရောင်းရမယ်တဲ့ပြည်ဆိုင်ရာမှာဖြစ်နေတဲ့ပုံပေါက်လာတဲ့ခဏန်းကြီးရကြည့်ရင်2000ခုနှစ်ကစပြီးထိုင်အောင်ရောင်းတာရောင်းရမှုစုစုပေါင်း cost ပေါ့လေဟလာ1 billion ဝန်းကျင်ရှိရဲ့အဲ့ရက်တက်လာတာကကျွန်တော်2003-04လောက်ဆိုရင် 2-3 billion နော်နောက်ဆိုရင် 4 billion လောက်ကြီးရှိလာတယ်ဒေါ်လာ3,400,000လောက်ပေါ့လေရှိလာတာဒါကြောင့်လည်းသူတို့ဘာလို့လဲဆိုတော့တစ်ခါလည်းဆရာပြောမယ်ဆိုနေတွေးကြီးဆောက်တဲ့ idea person ကဆောက်တယ်လို့ကျွန်တော်ပြောလို့ရတယ်လို့ဆိုကြလဲကြားတဲ့ဗင်းနေရတော့ခုနီကုမ္ပဏီကိုလုပ်ပိုင်ခွင့်နေပေးနေပြီးတော့ဆောက်ဆောက်ပြီးတော့သူတို့အဖွင့်ပြန်ပြီးတော့ကြောက်စိမ်းကြောင်းမြေလို့ပေးတာရှိတယ်တစ်တိုးတွေပေးတာရှိတယ်ဆရာရွှေတိုးတွေပေးတာရှိတယ်အဲဒါမျိုးနဲ့လုပ်တဲ့ခါကျတော့တိတိကျကျပြောဖို့တော့ခက်တယ်အပြင်ဆိုင်ကအခုလိုထွက်ပေါ်လာတဲ့ကိန်းဂဏန်းအချက်လေးရကြည့်မယ်ဆိုရင်တော့နှစ်စဉ်နှစ်စဉ်ဟာဒီလျန်ချီချီရှိနေဆိုတော့ကျွန်တော်အချမ်းပြောလို့ရပါတယ်ဆရာရ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုမေးချင်တာကဆိုတော့ဒီလိုနိုင်ငံခြား company တွေကိုဇယံဇာတာကိုဒီတိုင်းအစိမ့်တိုင်းရောင်းလိုက်တာလားဒီပြည်တွင်းမှာလာထုတ်တယ်ဆိုရင် company တွေစီကအဲ့ငွေကြေးအပြင်မြန်မာနိုင်ငံသားတွေမြန်မာလူမျိုးတွေကျွမ်းကျင်မှုအတတ်ပညာမြန်မာတွေကအဆုံးပြုပြီးထုတ်သလားဆိုတဲ့အချက်တစ်ချက်သိချင်ပါတယ်သူတို့ကရောအဲ့အတတ်ပညာပိုင်းကျွမ်းကျင်မှုအပိုင်းဘယ်လောက်ရရှိသလဲနောက်တစ်ခုကဒါ CSR လို့ခေါ်တဲ့ဒါ Corporate Social Responsibility အဲ့ဒါကိုသူတို့စဉ်းစားရလားအခုဆိုကြပါစို့ဆရာဒီကျောက်ဆိုင်ကိစ္စမှာဆိုလို့ရှိရင်မြေစာပုံပြိုလို့လူတွေအများအပြားသိရတယ်မကြခဏတာတွေဖြစ်နေဆိုတော့ဒီဟာကိုရောင်းစားတဲ့ပုံကိုယ်တွေဟာတိုင်းပြည်အတွက်တာဝန်ကြီးကြီးယူခဲ့တဲ့လူတွေတိုင်းပြည်ကိုချစ်လှပါရဲ့ဆိုတဲ့လူတွေဒါတွေကိုမစဉ်းစားမနဲ့ပတ်စံရပြီးရောဆိုပြီးမျက်ကွယ်ပြုပြီးတော့မင်းတို့ထောက်ကြကွာသိချင်ရင်သိပြည်စီဒီဟာတွေဘာမှမကြည့်နဲ့ဆိုတဲ့သဘောများပေးထားခဲ့လေသလားကျွန်တော်အဲ့ဒါကိုဆရာအမြင်သိချင်ပါတယ
်အဲမပြေတော့လဲတိုင်ရန်ရှိဆရာရဲ့ဆရာခုနမေးတဲ့မေးခွန်းထဲမှာအဖြေကုန်ပါနေပါပြီကျွန်တော်ပြောချင်တာလုံးဝအုတ်တုံကျွန်တော်တို့ကဒါဖြစ်တဲ့အခြေအနေပေါ်မူတည်သုံးသပ်ကြည့်နော်အဲ့ဟာညာနှုံးကြီးအဲ့လိုမှန်းနေပါတယ်ခင်ဗျာအတိုင်းကြီးအတွက်လည်းအကျိုးရှိအောင်လုပ်မယ်ဆိုတဲ့ကြီးကြီးပြောတဲ့ policy ကြီးပေါ့ဗျာဒီ policy အောက်မှာကိုကျိုးစည်းပွားကိုရှာကျင်တဲ့ဆန္ဒပြောရရစကားပြောနော်ဆရာရဲ့လိုပဇော်တိုက်တဲ့ဟာကဘာဖြစ်လာလဲဆိုတော့ company တွေဖွဲ့မယ်ဟလာစစ်တပ်ကြီးတွေဆိုပြီးဥပဒေလိမ့်တက်ကြီးဖွဲ့တယ်ဒီဘက် corporation ဆို brand ကိုထပ်ထုတ်တယ်ပြီးတော့မှသူကနေဘလုံးပိုင်းကိုနေရလာတဲ့အခါခုနပြောတဲ့ကိုကြီးစီတော့သူတို့နဲ့ရှင်တဲ့ပုံကူများပေါ့ဆရာရဲ့သတိမြင့်မြတ်ကစဘိညာစားပြီးအဆုံးဒီလူနဲ့ပေါင်းပြီးတော့လှုပ်တဲ့ခါကျတော့ခုနဆရာမေးတဲ့မိကုန်းနဲ့ပြောရင်တော့ဒီလူလူတို့ပေါ်တာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးလေလုံးမှုတွေများတယ်အပြင်အခုဆရာခုနပြောသွားလို့ဖတ်တာမှသူလူကြတော့ပြရပြီတော့ကျွန်တော်တို့တူညာဆိုမျိုးကိုတို့ဘာလို့မိုင်းရှုလို့မှကျွန်တော်ကိုယ်တိုင်ရောက်ဖို့ပါအဲ့ကနေကကျွန်တော်ကုမ္ပဏီတွေဟာမျက်နှာလေးကပြည့်လူကြီးသေးကြတာဘာမှတာဝန်ခံမှုတာဝန်ယူမှုမရှိဘူးဒါဘာကြောင့်လဲဆိုတော့စနစ်ကြတဲ့ထုတ်ယူမှုတွေမရှိဘူး။ဒါကိုတကူပဲကြည့်တယ်။နောက်လူတွေလည်းဆင်းရဲတဲ့အခါကျတော့ဖြစ်တယ်လို့ပြောကြာ။ဥမာတကူပေးမယ်။ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ consulting လုပ်တာဆရာရဲ့ဒီလက်နဲ့ကြိယာအဆုံးနဲ့ဒီ safety အတွက်ခုမှဘာမှမရှိလက်နဲ့လုပ်ရတဲ့ခေါင်းမှဘာမှအကောက်ကမရှိဘူး။ဒီလိုဖြစ်တဲ့အခါကျတော့တာဝန်ခံမှုတာဝန်ယူမှုဆိုတာလုံးဝမရှိပါဘူးဆရာရဲ့
။ဟုတ်ကဲ့ဆရာကျွန်တော်ပထမဆုံးဒီကိစ္စကိုဘယ်လိုဟန်တာနိုင်မလဲဆိုတာမမေးခင်မှာအရေးကြီးတဲ့ကိစ္စတစ်ခုကအခုNLD ရွေးကောက်ပွဲနိုင်ပြီးတော့အစိုးရသည်ဖွဲ့လိုက်ပြီးဆိုတော့ဆရာဆိုတော့ဒီအစိုးရအနေနဲ့ဒီစီးပွားရေးအကျိုးအများရနေတဲ့လူတွေနဲ့မကင်းရမကင်းကြောင်းတွေသူတို့ကိုယ်တိုင်တွေနဲ့အနာလွှတ်ပြောင်းရေးကိုဆွေးနွေးရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စတွေကိုထောက်ပြလိုက်ရင်ဒီလူတွေကဟာငါတို့အနာနဲ့မကဘူးချမ်းသာကြွယ်ဝမှုပါလွှဲပေးရမယ်သဘောဖြစ်နေပါလားဆိုပြီးတော့သူတို့ဒီအနာလွှတ်ပြောင်းပေးရေးအတွက်များအခက်ခဲရှိလာလိမ့်မလားဆိုတာလည်းစဉ်းစားစရာလို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲ
ဟုတ်ပါတယ်ခင်ဗျာဒါကတော့အမှန်ကန်ပဲဖြစ်ပါလိမ့်မယ်ဘာကြောင့်လဲဆိုတော့လူတဘာဝအရာကြည့်လို့ရှိရင်အာနာလဲဆွန့်လိုက်ရပြီဒါလေးလဲဆွန့်ရမယ်ဆိုတော့ဒါတွေဟာသူတို့အဟံတာဖြစ်ဖို့အတွက်စိတ်ကူးကောင်းစိတ်ကူးလာနိုင်ပါလိမ့်မယ်နော်ဒါကတကယ့်ကိုကြီးမားတဲ့စိန်ခေါ်မှုပါခင်ဗျာဆိုတော့ဒါကိုပြေလျော်ဖြေရှင်းမှုအတွက်ဆိုလို့ရှိရင်တက်လာမယ်အစိုးရပြီကြည်ကြည်ပြတ်ပြတ်စဉ်းစားရပါလိမ့်မယ်နော်တော်တော်လေးပဲဒါတိမ်မွေးတဲ့အနေအထားဖြစ်တယ်လို့ဒီဝိုင်းရှိတော့တခုလဲကြည့်လို့မြင်ဒါနိုင်ငံရေးနဲ့ဆက်ဆက်လာတဲ့political issue က major issue ပ
ါဆရာအဲ့တော့အခုလိုနိုင်ငံရေးရသိအကဲဆက်တယ်ဒီကိစ္စကို important သိမှုရတယ်လို့ဆရာပြောတာမှန်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတလောက်များပြတဲ့ပတ်စံဟာကျွန်တော်တိုင်းပြည်ပြန်လဲထူထောင်ရေးအတွက်လိုအပ်တယ်မဟုတ်လားဆရာဒီလုပ်ငန်းတွေကိုအဓိကအခြေခံထားပြီးတော့ဒီလုပ်ငန်းတွေကရရှိလာတဲ့ငွေကြေးကိုရင်းမှတ်တည်ပြီးတော့တိုင်းပြည်ကိုပြန်လဲထူထောင်ကြရမှာမဟုတ်လားဆရာ
မှန်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒါကြောင့်သူတို့နိုင်ငံရေးအရာလက်တင်ခံလာအောင်ခေါင်းလေးလာအောင်ဆိုပြီးတော့ခင်ဗျားတို့ဆက်ပြီးတော့ကြိုက်ပြီးတော့လုပ်ကြဆိုတော့တိုင်းပြည်ပြန်လဲထူထောင်ရေးတဲ့ငွေကြေးကဘယ်ကရမလဲအဲ့ဒါကြောင့်ကျွန်တော်မေးရပါဆရာ
ခုဒီမိုဆီနိုင်ငံတော်တဲ့အခါမှာအစိုးရတရားတယ်မဟုတ်ဘူးဆရာရဲ့ဥပဒေပြုမဲ့စွတ်တော်ကြီးကပါတော့မယ်စွတ်တော်ဒီပြည်သူလူရဲ့ဆန္ဒကိုကိုစားပြုထားတော့စွတ်တော်ကြီးကချုပ်ပြောမဲ့ဒီကိစ္စကိုပေါင်းဝန်ဆောင်ရွက်ပေးဖို့တိုးတယ်သူကဥပဒေတွေထုတ်ပြပြီးတဲ့အခါမှာဒါတော့အစိုးရနဲ့အပြန်အလှန်ညှိပါအစိုးရတာကိုမဟုတ်ရနဲ့အကောင့်ထဲပေါ်ရမှာဆရာဒီလိုပဲကျွန်တော်တို့ဟုတ်လားနော်ဒီဒီမိုဆိုင်ကနေမှဆိုရင်စပယ်ဆိုရတီရဲ့သဘောထားဆိုတော့အကြမ်းမြင်ပြောမယ်ဆိုတော့၃ဘက်ပေါ်ချရဲအစိုးရနဲ့တော်တဲ့စပယ်ဆိုရတီတွေပေါ်ဆိုဥပမာဆိုပါလို့ဆရာမြေဆုံလိုအမျိုးပေါ့မြေဆုံတင်ပြဿနာတက်လာတဲ့အခါမှာကျွန်တော်စပယ်ဆိုရတီပါလာပြီဆရာရဲဒီဘက်ပေါ့နော်ဒါတိမ်မွေးတယ်ဆိုတာလေဘရောင်းကက်ဆာမှာဖြစ်ခဲ့ပြီးပြီအဲကြောင့်ကျွန်တော်တို့ကဒါသိတိမ်မွေးတယ်တောင်ပေါင်းဆောင်ကဒါတိုင်းပြည်အကြက်တဲ့ဒီလိုလုံးမသားနေကျွန်တော်ပြေးလဲနေ
ခုမြင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒီခရိုနီတချို့ကလည်းပဲအပြေးရတယ်ဆရာ။ဘာကြောင့်ပြေးတယ်လဲဆိုရင်ဒေါန်ဆန်းစုကြည်နိုင်ရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်။အဲ့ဒါကျုပ်တို့ခရိုနီတွေပဲသူတို့နဲ့ပူးပေါင်းပြီးတော့လုက္ကင်တက်တာဆိုတော့ကျွန်တော်တို့အတွက်အကျိုးပိုရှိတာပေါ့ဆိုတော့သူကအဲ့လိုကိုပုံမြင့်နေပြောတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားကလည်းပဲ ခရိုနီတွေစီမားရောက်ရှိနေတဲ့ပတ်စံတွေဟာလက်နက်တို့ဘိန်းတို့အကြမ်းဖက်တဲ့ကိစ္စတွေမှာမစုံမနိုင်တိုင်းပြည်ပြည်နယ်ထူထောင်ရေးအတွက်ပညာရေးကျန်းမာရေးအတွက်ဆိုရင်ကောင်းတာပေါ့လို့ပြောထားရဆရာဆရာဒီမှတ်ချက်ဟိုဘက်ဒီဘက်မှတ်ချက်ကိုဆရာဘယ်လိုဆိုပါလဲဆရာ
ကျွန်တော်အမြင်နှစ်ချက်ရှိပါတယ်ချက်ကခုနဆရာလည်းမေးတယ်မေးဖို့မှာကျွန်တော်ဖြေဖို့ကြာပါတယ်ဒီလောက်များတဲ့ငွေတွေဟာတိုင်းပြည်ရဲ့တိုးတက်ဖို့မျိုးမျိုးတွေပြန်လည်သုံးဆလို့မလိုအပ်ဘူးလားကျွန်တော်လိုအပ်တယ်ပြောပါဘယ်ပုံပဲအဲ့တော့နိုင်ငံရေးရဆုံးပြရမယ်ဥလိလိရှိရမယ်ဥတွေကထမ်းလိုက်ရမှာဥတွေကိုအကောင့်တွေပေါ်တဲ့အခါမှာစီဝိုင်းချုံတော့ကျွန်တော်တို့ပြောအောင်အဲ့လိုအခါမှာကျွန်တော်ပုံလင်းမြင်သာဆိုတာပြည်သူနဲ့ချပြပုံလင်းမြင်သာဆိုတာချလာတဲ့အခါကျရင်ကေကောင်းပြီခင်ဗျားတို့ဘလောက်ပိုင်ဆိုင်တယ်လေပိုင်ဆိုင်ထေးကတင့်တော်တဲ့ဥတွေရကျွန်တော်ကအခွင့်ကောက်နဲ့ကျွန်တော်ပြန်ကောက်ယူအောင်မှာဖွဲ့စီရရင်ဒါနိုင်ငံတိုင်းမှာကျင့်သုံးလာပဲအခွင့်ကောက်စနစ်နဲ့ကျွန်တော်တို့ဒီဟာကိုတိုင်းပြည်ဖွင့်ထုတ်တဲ့မှာပြန်လဲပြီးမှအသုံးချလာမယ်နောက်တစ်ခုကလည်းဗမာပြည်မှာနောက်ပေါ်ချစ်စစ်ပြည်တော့ဈေးကွက်စီးပွားစနစ်ဆိုတာအမြင်ကမှာကျွန်တော်တို့ကကျွန်တော်စကားနဲ့ပြောလို့ချင်းတော့ open the door to the gate နော်ဒီကဘောက်လေးတော့ဖြုတ်ထားတယ်ဂိတ်ကြီးပိတ်ပြီးမှဒီဂိတ်ထဲမှာဟလာပိုင်ဆိုင်ရာပိုင်ရာဆိုင်ရာတွေနဲ့လှုပ်ထားတဲ့အခါပြည်သူလူထုကဘာမှလွတ်ပိုင်မှုမရှိဘူးဆရာတိကျနေ့ချက်ကတော့မတွေ့ကြုံမရှိဘူးပြောမယ်ဆိုတော့ level playing field မရှိဘူးဆရာဈေးကွက်မှာမပြိုင်နိုင်တဲ့အခါကျတော့ပြိုင်နေတဲ့လူတွေကခုလိုဖွေးရတဲ့လူတွေကငွေရှိတယ်တိုင်းတားလေးတစ်ခုစီတို့က resource တွေရှိတယ်။ဒါပေမဲ့တစ်ချက်ရှိတာကနိုင်ငံကညီနေမနေမှုတွားရတာသူဗမာနိုင်ငံလိုနိုင်ငံမှာတွားရင်သူကအချမ်းမြေ connection တစ်ခုချထားတယ်ဆရာ။တစ်ချက်က investor လုံးမဲ့လူများဟာ criminal တွေယာစုမှုကျူးလွန်တယ်မဆိုတာဒီသိမ့်ရသေးတော့ criminal တို့သတ်မှတ်တယ်။ဒါမျိုးနဲ့လုံးမဲ့ဆိုဘယ်တော့ဥပဒေနဲ့ညှိနေပြီဆရာ။ဒါတစ်ချက်။နောက်တစ်ခုကနိုင်ငံမှာစီးပွားရေးဥပဒေ limited လို့ခေါ်တဲ့စစ်တပ်ပိုင်နဲ့ဒီ company ကြီးပေါ့နော်သူနဲ့ MNC တူတူပါပဲ။အဲ့ဒါကြီးက level ကြီးထုတ်ထားတဲ့ကသူနဲ့ဆိုတော့လွန်တဲ့လူများဟာလေခရီးလေးရှိသလိုစစ်တပ်ရဲ့ဒီဥပဒေ limited ကရေအော်သာအာဏာနဲ့လုပ်တဲ့ဟာတွေရှိတဲ့ company တွေဟာကျွန်တော်တို့နိုင်ငံတကာအထူးသဖြင့် American နိုင်ငံရဲ့ embassy နဲ့ deal လုပ်ဖို့ကမတော်ခက်တယ်ဆရာဒီနှစ်ခုကဘာလဲဆိုတော့သူတို့ဥပဒေပြဋ္ဌာန်းထားတယ်လက်ရှိကဒီမိုးစနိုင်ငံတွေမှာစစ်တပ်ဆိုတာစီးပွားရေးမလုပ်ဘူးဆရာမလုပ်တဲ့အခါကျတော့စစ်တပ်ကစီးပွားရေးလုပ်တဲ့ company နဲ့ developer investor တွေကသွားပြီးမှယင်းနည်းမျိုးနဲ့မလုပ်ခွင့်ပေးမထားဘူးအဲ့တခုတော့ရှိတဲ့ပေါ့ဆရာ American နိုင်ငံ exemption ပေးပြီးတော့မှဒါလည်းပဲသမတ္တကြီးနဲ့တိုင်ရကြမှာရပါဆရာလွတ်တော်ကြီးကအခုဒီပြထမ်းပြီးတော့မှဒါကြီးတော့ခေတို့တော့ကြည့်လုတ်တယ်ပွာဆိုရင်တော့ဒီအခြေအနေကတော့ဖြစ်ချင်းဖြစ်မယ်တို့တော့ဒါကတော့အိမ်မက်ပဲဖြစ်ပုံများလဲလောလောဆယ်တော့ဒီပုံစံတော့တော်တော်ဖြစ်ပါတယ်
သတ်ရှင်ရနာစင်ခရရာကတော့ဥကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ပါရှင်ခုတော့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအကြောင်းကိုနားဆင်ကြည့်ရအောင်ပ
ါ Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
ဒီအေမြန်မာပိုင်းအစီအစဉ်ကနေပို့တခုနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပတ်စင်ကဏ္ဍတွေထဲကနောက်ဆုံးတစ်ခုဖြစ်တဲ့မြန်မာတခွင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။တစောင်းနိုင်မီထွန်းပွဲတော်တို့ကရန်ကုန်မှာကျင်းပခဲ့တဲ့မိဘုံအလပြိုင်ပွဲမှာဝင်ပြိုင်ခဲ့သူတွေအနေနဲ့မြန်မာအယိုးရာလက်လုံမိဘုံလေးတွေကိုပြန်ပြီးတံပိုးထားလာကြစေဖို့ဘယ်လောက်ကြိုးစားဖန်တီးခဲ့ကြသလဲဆိုတာကို VOA ရန်ကုန်သတင်းထောက်ကိုထက်အောင်နဲ့အတူမြန်မာတခွင်အစီအစဉ်ကနေလေ့လာကြည့်ကြရအောင်ပါရှင်။
မာယူရဆက်လာရှာတီပွဲတော်တွေကထင်ရှားတဲ့ပွဲတော်တွေဖြစ်တဲ့ဇာမုံလပြည့်ပြရုပ်အဖြစ်မိဘုံလပြပြိုင်ပွဲကိုရန်ကုန်မြို့မှာဇာမုံလပြည့်မတိုက်ခင်တည်နေတဲ့ဇာမုံလပြည့်နေ့မှာနှစ်ရက်တာကျင်းပပြုလုပ်ခဲ့ပါတယ်
။တင်းကျွတ်တဲ့ဇောင်းနိုင်စားတဲ့မိထွန်းပွဲတော်တွေမှာရင်နှုံးကတော့အိမ်တိုင်းလူလူရိုးရလက်လုပ်လှပြမိဘုံနေနဲ့စင်မြန်ထထကြပေမဲ့လို့အခုနောက်ပိုင်းမှာတရုတ်ပြည်ကပြုလုပ်တဲ့မိဘုံနေလက်စစ်မိဘုံနေကနေရယူလာကြတာပါ။ဒါကြောင့်လေမြန်မာလူတုတွေဒီလက်လုံမိဘုံတွေကိုပြန်ပြီးတံပိုးထားမြင်လို့လောက်အောင်အတွက်ဒီပွဲလေးကိုလုပ်ဖြစ်တာဖြစ်တယ်လို့ပွဲတာဝန်ရှိသူကိုညံဝင်းကဆိုပါတယ်
မြန်မာရိုးရာမိဘပြန်ခွဲတော့ရရွေချက်ကတော့ဒီမြန်မာရိုးရာရင်းနှီးမှုရတိမ်မျိုးပြောက်ပွင့်နေတဲ့မြန်မာရိုးရဲ့လက်မှုပညာဖြစ်တဲ့မိဘုံလေးတွေကိုပြန်လည်ဖော်ထုတ်တဲ့အနေနဲ့ပြည်ဒီမိဘုံပညာရှင်ကြီးတွေကိုကိုတို့ပြန်လည်ပြီးတော့ဂုံပြုဖော်ထုတ်တဲ့အနေနဲ့ကျင်းပပြုဖြစ်ဖြစ်ပါတယ
်အခုလိုမိဘုံလှပြပြန်ခွဲကိုမြန်မာ International TV အစီအစဉ်ကဦးစီးကျင်းပတာဖြစ်ပြီးတော့ရန်ကုန်မြို့မှာကျင်းပတာဒုတိယအကြိမ်မြောက်လည်းဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာအဖွဲ့ဝင်10ဘွဲ့လာပြီးရှင်ပြိုင်ခဲ့ကြပါတယ်
။ပြိုင်ပွဲအဖွဲ့အနေနဲ့ကိုတို့အလုံးပေါင်း10ဘွဲ့ဝင်ရောက်ရှင်ပြိုင်ပါတယ်။ဒါအဲ့ဒီ10ဘွဲ့ဒီလေမြန်မာပြည်အနေနဲ့ရဲကနေကိုတို့ပိတ်ကုန်ပြီးတော့ရှင်ပြိုင်ကြီးဖြစ်ပါတယ်။တပွဲမှာဆိုရင်ဒါပြည်လို့သူတူလက်တော့တူပါဝင်ပါတယ်။ဒါကပညာရှင်အဆင့်အလွတ်တန်းမိဘုံပြိုင်ဖြစ်ပါတယ်။ဒီမိဘုံပြိုင်မှာပထမဆုံးအနေနဲ့10သိန်း၊ဒုတိယဆုံး8သိန်း၊တတိယဆုံး9သိန်းပေးကြပါတယ်။ဒါပြင်ဒါ People's Choice Award ပေါ့နော်။လူတို့ကနေ vote ပေးပြီးတော့ဒီ voting season သူ့ကိုလည်းအထူးစုအနေနဲ့တက်မှတ်ထားပါတယ်။၃သိန်းချိမြင့်ထားပါတယ်ကြီးလေး။ဟုတ
်ကဲ့ကြ
။နောက်တစ်ခုကကလေးတွေအနေနဲ့ပေါ့ကိုတို့ကဒါအပျော်တန်းပေါ့သူတို့ကမီးဘုံမလုပ်ခိုင်းပါဘူး။ဆေးရောင်လေးတွေချေပြီးပြိုင်ပွဲလုပ်ပေးပါတယ်။ဒါတော့တက်တန်းလိုက်ပေါ့ပြိုင်ပွဲမျိုးစား2မျိုး၂ရက်လုပ်ပေးပါတယ်။အမတ်တရအနေနဲ့စုလေးတွေချိမြင့်ပေးပါတယ
်။ပြိုင်ပွဲဝင်နေဟာအချိန်၃နာရီအတွင်းမှာမီးဘုံလှလှလေးတွေကိုသူများထက်ထူးတဲ့ထူးအောင်လှတဲ့လှအောင်ပုံဖော်အလှဆင်ရတာပါ။
အချိန်နေနေတော့သူတို့ချိုတင်ပြိုင်ပွဲမယ်ပစ္စည်းတွေအဝါလေးပါလေးတော့ချောကန်ကြပါလေအဆက်ကူလေးတွေပြင်ဆင်ကြပါလေပြီးတော့တကယ်ပြိုင်ပွဲဝင်ကြီးကတော့၃နာရီတက်မှတ်ထားပါလေဒီ၃နာရီတွင်မှာဝါးတွေပွေခြင်းမိဘုံအဆက်ကူကတ်ခြင်းဆေးချခြင်းအပီးပြုလို့ရတာဖြစ်ပါတယ်ပြိုင်ပွဲအချိန်ကပဲ၃နာရီပေးထားပါ
တော့ဒီမှာဗမာလူတုအရဝဲမှာကြည့်မယ်ဆိုရင်ပေါ့လေဒီမိဘုံစုကတော်တော်များများမှေးမိန်နေပါပြီဆိုတော့ကိုတို့အခုလို့လှုပ်ချင်အားဖြင့်ဒီမြန်မာလူတုအနေနဲ့မိဘုံကိုပြန်ပြီးကြတော့ပေါ့နော်အသုံးပြုတာမိဘုံကိုပြန်ပြီးကြတော့အလားစင်တာရှိမယ်လို့ရောယုံကြည်ပါလားခင်ဗျာဘလို့မျှော်လင့်ထားပါကလေ
းကိုတို့အများကြီးမျှော်လင့်ထားပါတယ်ဒီအတွက်လည်းရွယ်ပြီးလုပ်တာဖြစ်ပါတယ်ဒါမိဘုံစုကဒီကိုတို့ကလေးဘွားကဆိုမိဘုံလေးတွန်းတာအိမ်နေမှာမိဘုံလေးတွေအလားချိတာကြီးရောက်ရောက်ကိုတို့ရှိပါတယ်အခုလက်ရှိ case နဲ့မှာတော့ဖြစ်ပေါ်မိတွေတုံးပြီးတော့ကျန်တဲ့ခေပေါ်မိဘုံတွေပေါ့နော်မြမရွေးမှုတဲ့မိဘုံတွေစောင်းရနေတာတွေ့ပါတယ်အဲ့ဒီတွေ့လဲကိုတို့ကမြမရွေးရဆေးပြည့်တယ်ဒီဝါးလေးတွေကိုသုံးမျိုးပြီးတော့ပညာရှင်တွေကိုယ်တိုင်လက်နဲ့ပြုတ်လုပ်ထားတယ်မိဘုံလေးတွေကိုတို့ပြန်တယ်ပေါ်တုံချင်းအပြင်ယနေ့ကလူငယ်တွေအဲကလေးငယ်တွေသိရှိလာပြီးတော့ဒါလေးတွေကိုပြန်လဲအမတ်ရသိရှိအဲတင်ရှားဖို့လဲကိုတို့ရွေးထားပါတယ်ပြန်လဲအသုံးပြုလာမယ်တင်ပေါ်လာမယ်လူလဲကိုမျှော်လင့်ထားပါတယ်
မိဘုံတွေကိုတတ်မှတ်ပေးထားတဲ့အချိန်တွင်းမှာလှလှပပဖန်တီးနိုင်မှုနဲ့မြမမှမြမဟန်ဖုံးဆောင်နိုင်မှုအပေါ်မှာမူတည်ပြီးတော့စူရေးချွေသားတာဖြစ်ပါတယ
်အဓိကတော့တို့ဒီမိဘုံရဲ့လှုပ်ချိန်က3နာရီ
မိဘုံတမတ်3နဲ့
အချိန်3နာရီပြည့်တဲ့နေရာတွေမှာ
အချိန်ပြီးပြီးရမယ်အချိန်ဖြစ်ပါတယ်ခင်ဗျာ
နောက်တစ်ခုကတော့အချိန်မီပြီးစီးတဲ့အပြင်မီးဘုံရဲ့အချိုးအစားပေါ့နော် proportion ဘိုင်းဆိုင်ရလဲ
ဒီဘောဘောဆိုတာစူဝေးစေးဒိ
ရည်ရွယ်ချက်ပေါ့ဒီရဲ့ချက်ကသူကဘာလို့အဓိကပေါ်ဆောင်တယ်လဲပေါ့နော်ဥပမာအခုဒီပြိုင်ပွဲမှာကျွန်တော်တို့ရိုးရာအရာပြိုင်တာဟုတ်ရိုးရာမီးဘုံလက်မှုပညာဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ကဘောင်ဝင်အောင်ပေးရတယ်
ဒီပွဲလေးကို
ပြီးပြီအချိန်ပြီးရရမယ
်
နောက်တစ်ခုကကျွန်တော်တို့အချိုးစားကြနာမယ်အယောင်ရေးချယ်မှုတွေမှန်ရမယ်နောက်တစ်ခါကျွန်တော်တို့မြန်မာမှုကိုပေါ်ဆောင်နိုင်မှုရှိရမယ
်ချက်လေးရဆိုရင်ရှိတဲ့မီးဘုံ
ဒီပြိုင်ပွဲမှာပထမဆုရတဲ့အဖွဲ့ကအ
ရန်ပျော်ပါတယ်အရန်လည်းဝမ်းသာတယ် MTV လည်းကျေးဇူးတင်ပါတယ
်မဟုတ်ဘယ်လိုခံစားရလဲပထမဆုရတော့
အရန်ကိုပျော်ပါတယ်ဆို
တော့လုံးတဲ့အခါမှာပေါ့လေဘလို့စိတ်ကူးစိတ်ကန်နေတဲ့အဓိကပုံစံဖြစ်လဲ
အဓိကပုံတော်တော့ကိုယ်စိတ်ကူးတဲ့မှာဟိုတမယ်ထင်တဲ့ဥစ္စာကိုဒီဇိုင်းပေါ်ကြည့်လိုက်တာပေါ့ဒီဇိုင်းပေါ်လိုက်တော့သမီးကိုသမီးရပြီတော့ဟာလေဖေလို့တာဘာယူကြည့်လဲတဲ့ဒါသမီးကတိုင်းနေပြီနဲ့14ခုဒီမြမပြူတိုင်းနေပြီနဲ့14ခုရှိတယ်ပေါ့နော်မျိုးစားရမှာမတရားဘူးလား၁၄ကျင်းပြဝိုင်းရတာဆိုအဲ့နဲ့မတရားပါဘူးလေအဲ့အားနဲ့ကလုတ်ပြောင်းလုပ်မယ်တော့သားတွေလည်းဒါဥသာပြောင်းမြမပြီကိုစားပြုတာဖြစ်တယ်တို့အဓိကဒါအဓိကရည်ရွယ်ချက်ကတော့အားလား
ရှိခိရှိခါကတော့မိဘုံတွေကိုဝါဒါမှမဟုတ်ချိန်နဲ့အခြေခံချိုးကမယုံစက်ကူလေးတွေကတ်သွားဖန်တီးကြတာဖြစ်ပါတယ်ဒါပေမဲ့ဒီပွဲမှာတော့စက်ကူတွေကိုသာလက်မှုချိုးပြီးပြုတ်လောက်သွားတာဖြစ်တာကြောင့်အားနည်းမှုလေးရှိတယ်လို့ကိဖြတ်ထိုင်တွေကထောက်ပြပြောဆိုကြပါတယ်ဒါပေမဲ့လည်းဒီလိုပွဲတွေလုပ်ပေးခြင်းအပြင်ရိုးရဒလိမြမလက်မှုပညာဖော်ဆောင်နိုင်တာဖြစ်တယ်လို့လူအများကပြောဆိုကြပါတယ်ထို့အတူပါပဲအခုနောက်ပိုင်းမြမပြည်မှာအသုံးများနေတဲ့တရုတ်နိုင်ငံထုတ်မိဘုံတွေဟာလပ်ပါရာအကြမ်းခံတယ်လို့ဆိုနိုင်ပေမဲ့လည်းဖန်တီးနိုင်စွမ်းနဲ့လက်မှုပညာပိုင်းမှာတော့မြမရိုးရမိဘုံတွေကိုရှင်းလို့မရနိုင်ပါဘူး မြန်မာနိုင်ငံမှာသတင်းချုပ်တစောင်းနိုင်ပွဲတော်ကာလတွေမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေရဲ့အင်တာနက်မြန်မာမှာစီမီထွန်းညိပူဆော်တာမျိုးအလာမီပုံးလေးတွေချိတ်ဆွဲအလှဆင်တာမျိုးတွေလုပ်လို့ရှိကြပါတယ်။မီထွန်းပွဲတော်ရောက်ရင်အင်္ဂလိပ်ရှေ့မှာချိတ်ဆွဲထားတဲ့ဖျောင်းနိုင်မီထွန်းအလှဆင်မီပုံးလေးတွေ၊ကလေးငယ်တွေလက်နဲ့တွန်းပြီးတော့စော်ကစားရတဲ့မီပုံးတွန်းလေးတွေကိုလည်းကိုယ်ရင်ကဆိုရင်ကြည်ကြဲပြင်းပြင်းတွေးခဲ့ရတာမျိုးပါ။ဒါပေမဲ့အခုနောက်ပိုင်းမှာတော့မိမိန်စားပြုတ်လာတဲ့ရိုးရာလက်လုံမီပုံးတွေကိုအခုလိုပြန်ပွဲတွေလုပ်တဲ့အပေါ်မှာလူအများကသဘောကျနေကြပါတယ်။
အဲလူတွေရဲ့စိတ်ဝင်စားမှာဒီနေ့မှာအများကြီးပို့လာပါတယ်မနေ့ကနေတာကြတော့ရာသီဥနေသားရဘိုးလေးတွေရာရာရဲ့နောက်ကိုလို့နေပထမဆုံးချိန်ဖြစ်တဲ့အတွက်အားနေချက်ကြီးတွေလည်းရှိပါတယ်ဒီနေ့ကတော့ကိုလို့မနေ့ကအားနေချက်အားသာချက်လေးတွေပေါ့မူတည်ပြီးတော့ဒါရေဒီယို channel သင်းစာတွေ TV တွေအနေနဲ့ကိုလို့အနောင်းထုတ်ပါတယ်တန်ယုံနေအဲနိုင်ငံတကာအဖွဲ့အစည်းအားလုံးနဲ့အပိုင်လုပ်ပါတယ်ဒါကိုလို့အဲ new media ရောဆိုရှယ်မီဒီယာရောပရင့်တက်မီဒီယာပေါ့ကိုလို့အပိုင်လုပ်ပြီးတော့ကြေပြန့်ကြော်ညာတာတွေလူလူရောနိုင်ငံတကာရောသိရှိလာတော့တွေ့ရှိရပါတယ်
။ကျွန်တော်တို့ကအားပေးပါတယ်။ဘာဖြစ်လဲဆိုတော့မိဘုံနဲ့မချိတ်တော့ဘူးဆိုတာအခုဖြစ်က electronic kit ဖြစ်လာတယ်။ ID kit ဖြစ်လာတယ်ဆိုတော့လက်ကပစ္စည်းတွေထွန်းကားလာတော့ကရိုးရာလက်မှုပညာပစ္စည်းတွေကနည်းနည်းတိမ်ငေါသလိုဖြစ်သွားတာပေါ့နော်။အဲ့ဒါတွေကိုအခုလိုဟိုပေါ်ထုတ်ပေးတဲ့အတွက်ဒါအလုံးဝန်းသားစရာကောင်းပါတယ
်။ဒီပွဲလာရင်အရင်ပြောပါရင်ဒီမှာပထမဆုံးအချိန်မလို့လာမဖြစ်ပါဘူး။နောက်ရင်မလာဖြစ်တဲ့လူတွေလည်းနောက်ရက်တရက်ကြံပါသေးတယ်လာကြပါလို့အရင်ပြောဖို့ကောင်းပါရဲ့လို့
ဒီဆောင်မုံဆိုတဲ့အသွုံကိုပကန်းခစ်ကဒီဆောင်မုံလို့ရေးထွေးရကနေခစ်ကောင်လာတွေတဖြည်းဖြည်းပြောင်းလဲလာတာနဲ့အညီမုံကနေမုံလို့ပြောင်းလဲခေါ်ဝေါ်လာကြတာလည်းဖြစ်ပါတယ်။ဒီဆောင်ဆိုတာကစီမီမီရှူမီတိုင်ဖြစ်ပြီးတော့မုံကတော့ချင်းမုံနာတောက်ပစေတယ်လို့အထိပ္ပယ်ရပါတယ်။ဒါကြောင့်လဲဒီဆောင်မုံဆိုတာဟာစီမီမီရှူမီတိုင်တွေကနေအလင်းရောင်တောက်ပတဲ့လားလို့ဆိုကြတာကြောင့်အိမ်တိုင်းအိမ်တိုင်းမှာရိုးရာမီပုံလှလာလေးတွေကိုစည်မြန်းတင်တယ်လို့တချို့ကယူဆကြပါတယ်။ပြောက်ွယ်လူနီးပါးဖြစ်နေတဲ့မြမ12လရာသီပွဲတော်တွေကိုအခုလိုမျိုးပြန်လဲဖုတ်ထုတ်တင်တယ်လို့အကြံပြုပြောဆိုနေကြပါတယ်
ခင်ဗျစက်ပစ္စည်းတွေသုံးဆောင်ပစ္စည်းတွေနဲ့နိုင်ငံခြားတိုင်းပြည်တွေရဲ့ပွဲတော်တွေကြားပြောရင်းပါရင်းနဲ့တဖြည်းဖြည်းလေးလူရှုစားပြုလာနေတဲ့မြမရိုးရာပွဲတော်တွေကိုပြန်လဲစိတ်ဝင်စားလာအောင်နဲ့လူငယ်တွေကလည်းမြမရိုးရာလက်လုပ်ပစ္စည်းတွေကိုညှနှိုးတံပိုးထားလာအောင်အတွက်လူများကတိုက်တွန်းပြောကြားနေပါတယ်ခင်ဗျကျွန်တော်ထားပါခင်ဗ
ျမြမတခွင်းအစီအစဉ်ကိုကြားခဲ့ရတာပါရှင်မနေ့ပြန်ကြားရပါရင်နဲ့မနေ့ပိုင်းမှာတော့အခုညပိုင်းမှာနှာစင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ထုတ်လင်းပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုကျကျော်သိန်းကပြောပြပေးပါအောင်ရှင
်။သမရဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးနိုင်ငံတော်ကြီးကတာဝန်စနစ်တကျလွှဲပြောင်းပေးရေးအပါဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ဟာနှစ်နာရီကနေသုံးနာရီထိနေပြည်တော်ပြည်တော်ဤတာဧကမ်းမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲပြီးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းထုတ်တွေကိုပြောပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်တာမှာပြည်ထောင်နိုင်ငံပါဝင်ရေးဗိုလ်ချုပ်ချုပ်ဒေးဗစ်ကင်မရွန်ကပန်ကြားထားတာကိုဒီကနေ့ပြည်ရှားလွှတ်တော်အမတ်တွေဆွေးနွေးကြပါတယ်။စစ်သွေးကြွတွေလှူရှားသွားလာတာကိုဟန်တားနိုင်ဖို့လေကြောင်းတိုက်ခိုက်တာဟာကျေပြန့်တဲ့မဟာဗျူဟာတစ်ခုရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့မစ္စတာကင်မရွန်ကလွှတ်တော်မှာဒီကနေ့ပြောပါတယ်။ဒါပေမဲ့တိုက်ခိုက်လေပါပါဒီခေါင်းဆောင်ဂျယ်ရမီကော်ဘင်းကဒီကိစ္စကိုကောက်ကွက်ပါတယ်။နိုင်ဂျီးရီးယားခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွအရောက်တရာကိုတုတ်တင်လိုက်ပြီးသူတို့ဖမ်းထားတဲ့လူ900ကိုကယ်တင်လိုက်တယ်လို့ကင်မရွန်နိုင်ငံကပြောပါတယ်။ကင်မရွန်နိုင်ဂျီးရီးယား26မှာပြီးခဲ့တဲ့သတင်းဘက်ကလုတ်တဲ့စစ်စင်တစ်ခုအတွင်းစစ်သွေးကြွတွေကိုတုတ်တင်ပြီးဒဇာကန်တွေကိုကယ်တင်ခဲ့တာလို့ကင်မရွန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကမ္ဘာပေါ်မှာထိနှက်သက်တမ်းအရှိကြဆုံးပြင်ဖြစ်တဲ့ထိုင်းပြည်ကြီးဘူမိဘောအဒူရီယာဒက်ရဲ့သက်တော်88နှစ်ပြည့်မွေးနေ့ကျင်းပဖို့ထိုင်းပြည်သူတွေပြင်ဆင်နေကြပါပြီ။အခုလ5ရက်လာမယ့်စနေနေ့မှာပြည်ကြီးဘူမိဘောရဲ့သက်တော်88နှစ်ပြည့်မှာပါခင်ဗျာ။
တဲ့င်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linux Streamcast ဖြစ်ပါတယ် VOA American အတန်းရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.33 လိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 93.30တို့ကနေဖန်ယူနာဆက်နိုင်ပါတယ်သောတာရှင်များနဲ့တပတ်မြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.